Welcome to the Voice of America in Burmese.
mingla nya cha ma to ta shin mya shin American bi rong su myo ro Washington DC ga ne VOA Myanmar bai season ye 2015 khu ne August 3 ye tanin la ne nya bai 990 night thi season rue go line to meter 24 25 30 ne 51 ne line la meter 190 ro ga ne dai yai chou rue ne ba bi ကျမအနောင်လာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီညမှာထူးခြားတဲ့သတင်းတွေကတော့အီရန်နျူကလ িয়ার အရေးသဘောတူညီချက်နဲ့ပတ်သက်လို့ဆွေးနွေးမှုတွေထွက်ပေါ်နေတာတွေရော့ပေါ်ရေးအမေရိကန်ပြည်ထောင်စုကဆောင်ရွက်နေပါတယ်အမေရိကန်နိုင်ငံအတွင်းမှာလျှက်စစ်တာအပိစက်ယုံတွေကတဘာဝပတ်ဝန်းကျင်ညင်ညာမှုတက်တာစီမဲ့ပြဋ္ဌာန်းချက်အစ်စ်ကိုသမ္မတဩဘာမားကဒီကနေ့ထုတ်ပြန်မှုရှိပါတယ်မြန်မာနိုင်ငံအနှံ့လက်တလောဖြစ်ပေါ်နေတဲ့ရေးကြီးမှုတွေကြောင့်သေဆုံးသူဟာ46ယောက်ထဲမှာ ਨੇ ရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သင်ကြီးထိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပါရှင်ချင်းပြည်နယ်ဟာခါမြို့မှာမိုးကြီးရေရှမ်းခဲ့ပြီးလမ်းပန်းဆက်သွယ်ရေးပြတ်လတ်မှုကြောင့်ဆာနာရိတ်ခါပြတ်လတ်မဲ့အခြေအနေနဲ့ကြုံနေရပါတယ်
လာနေအကုန်လုံးမြေကြီးတဲ့ခါကျတော့ဘယ်မှကိုဆက်တယ်မရှိဘူးဆိုတော့ဟာခါမှာအကုန်သိမောတ
ော့ဟာခါဒေတာခံအမျိုးရာလွတ်တော်ကိုစလဲဦးစတီဗင်ဒါဗိတ်ပါရှင်အကြောင်းစုံကိုမကြခင်တင်ပြမှာပါဒါအပြင်စကိုင်းတိုင်းလက်ဗရန်ချင်းနီစီမံကိန်းအနီးကရွာရီမှာလဲရေကြီးရေရှမ်းစားပြုနေတဲ့တရင်တွေအပြင်ရွေးကောက်ပွဲမတိုင်မီတနိုင်ကလုံးအတိုင်းတာနဲ့အဖြစ်ခက်ရဆဲနိုင်ရေးသမရဦးသိန်းစိန်နဲ့တိုင်းရနာအဖွဲ၄ဖွဲ့ရဲ့ခေါင်းဆောင်တွေဒီကနေ့တွေ့ဆုံတဲ့တရင်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့တနင်္လာနေ့ညထိပ်တန်းရောက်တရင်တွေကိုကုစော်ဝင်းလိုင်နဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်အီရန်နျူကလ িয়ার အရေးပြီးခဲ့တဲ့လအတွင်းရရှိခဲ့တဲ့နိုင်ငံတကာသဘောတူညီချက်အပေါ်ဆွေးနွေးမှုတွေထွက်ပေါ်နေတာရော့ပါစေရေးရည်ရွယ်ချက်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာ GCC ပင်လယ်ကွင်းဒေသနိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့6နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့ကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံနေပါတယ်နျူကလ িয়ার အန်ဒီရဲ့ချင်းချောင်းမှုကရှောင်ရှားနိုင်ရေးဟာဒေသအတွက် GCC အဖွဲ့ဝင်6နိုင်ငံအတွက်ထိတ်တန့်ဦးစားပေးကိစ္စဖြစ်တယ်လို့ကာတာနိုင်ငံသားရေးဝန်ကြီးခါလစ်ဘင်မိုဟာမက်အယ်အတီးယားကပြောပါတယ်အမေရိကန်နိုင်ငံရဲ့အခုအညီနဲ့လုံခြုံရေးငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိအောင် GCC အနေနဲ့ဆောင်ရွက်လိုကြောင်းသူကပြောပါတယ် Saudi Arabia, Bahrain, Kuwait, Qatar, Oman နဲ့ UAE နိုင်ငံတို့ကကိုယ်စားလှယ်တွေနဲ့သမ္မတဘရက်ကိုဘားမားတို့ပြီးခဲ့တဲ့မေလကုန်လုံးကထိပ်သီးဆွေးနွေးပြုလုပ်ပြီးမှဒီ6နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့ဝန်ကြီးကယ်ရီတွေ့ဆုံနေတာဖြစ်ပါတယ်အီရန်နျူကလ িয়ার သဘောတူညီချက်ရဲ့အဓိကအချက်တစ်ခုဖြစ်တဲ့အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေပြန်လည်ရုပ်သိမ်းလိုက်ခြင်းအပြင်အီရန်အနေနဲ့ဒေတာရဲမှာသူ့ရဲ့ဩဇာလွန်မှုမှုပုံမှုကျပြန့်လာပြီးမတည်ငြိမ်မှုတွေဖြစ်ပေါ်လာစေနိုင်တယ်ဆိုပြီးတော့ GCC နိုင်ငံတွေကစိုးရိမ်နေကြတာဖြစ်ပါတယ်ဒါပြင်အီရန်အနေနဲ့ရလာမဲ့အပေါ်ဝင်ငွေတွေနဲ့ Hezbollah လိုစစ်သွေးကြွအဖွဲ့တွေကိုထောက်ပံ့မှုတွေတိုးမြင့်လှုပ်ဆောင်လာနိုင်တယ်ဆိုပြီးပြည်내ဝင်နိုင်ငံတွေကစိုးရိမ်နေကြတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုအတွင်းမှာရှိတဲ့လျှက်စစ်ထားပြီးစစ်ရုံတွေကသဘာဝပတ်ဝန်းကျင်ညှဉ်းနှံစေတဲ့ကာဗွန်တန်းငွေထုတ်လုပ်မှုလျှော့ချစေမဲ့ပြဋ္ဌာန်းချက်အစ်စ်ကိုသမ္မတဘရက်အိုဘားမားကတနင်္လာနေ့မှာထုတ်ပြန်မှုရှိပါတယ်။တန်ရှင်းတဲ့လျှက်စစ်ထားပြီးစစ်ရုံလိုအမည်ပေးထားတဲ့ပြဋ္ဌာန်းချက်အစ်စ်အရလျှက်စစ်မီထုတ်လုပ်ရတဲ့အတွက်ကြောင်မီးသွေးအပေါ်အားထားနေရကနေပြန်လည်အသုံးပြုလို့ရနိုင်တဲ့လောင်စာစီနဲ့ရွှေကျောင်းလဲအတုံးချရဲ့အတွက်သမ္မတအိုဘားမားကအဆိုပြုမှာဖြစ်ပါတယ်။တရားစစ်သားပေးဆက်ယုံတွင်အနေနဲ့ကာဗွန်တန်းငွေထုတ်တဲ့နှုံတာကို2005ခုနှစ်မှာရှိခဲ့တဲ့နှုံထက်2030ပြည့်နှစ်မှာ32ရှော့ရာခိုင်နှုန်းရှော့ချဖို့ရည်မှန်းထားတာဖြစ်ပါတယ်။အသေးစိတ်လှုပ်ဆောင်ရမယ့်အစီအစဉ်လေးနဲ့ပတ်သက်လို့တော့ပြည်내တစ်ခုချင်းစီကသူတို့ကိုယ်တိုင်ဆုံးဖြတ်ကြရမှာဖြစ်ပါတယ်။ရာသီဥတုဟာပြောင်းလဲနေပြီးဒီကိစ္စဟာအနာဂတ်မျိုးဆက်တွေရဲ့ပြဿနာမဟုတ်ဘဲအခုဖြေရှင်းရမှာဖြစ်တယ်လို့အင်ဖီရိုရဲ့ Facebook စာမျက်နှာကတဆင့်တင်းငွေတွေကထုတ်ပြန်တဲ့ဗီဒီယိုထဲမှာသမ္မတဥပမာကပြောဆိုထားပါတယ်။ဒါပေမဲ့ဒီအစီအစဉ်သစ်ရဲ့ကုန်ကျမှုနဲ့စားသုံးသူတွေအပေါ်အကျိုးသိရမှုဘယ်လိုဖြစ်လာမလဲဆိုတဲ့အပေါ် Republican Party ကလွှတ်တော်အမတ်နေရာအများစုယူထားတဲ့ Congress လွှတ်တော်ကမေးခွန်းထုတ်တာတွေနောက်လျှက်စစ်ကုမ္ပဏီတွေရဲ့ကန့်ကွက်မှုတွေနဲ့လည်းရင်ဆိုင်ရနိုင်ပါတယ်ရှင်။
ဘူအာဖရိကနိုင်ငံမြို့တော်မှာတနတ်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ကုလသမဂ္ဂငြိမ်းချမ်းရေးအဆောင်တပ်ဖွဲ့ဝင်တို့သေဆုံးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ကုလသမဂ္ဂတွင်ရင်မှုချုပ်ဘန်ကီမွန်ကပြစ်တင်ရှုတ်ချလိုက်ပါတယ်။မြို့တော်ဘန်ကွီးမှာရာဇဝတ်သမားတချို့ကိုမင်းနုစကာကုလသမဂ္ဂငြိမ်းချမ်းရေးအဆောင်တပ်ဖွဲ့ကလိုက်လံရှာဖွေစဉ်တိုက်ခိုက်ခံလိုက်ရတာဖြစ်ပါတယ်။တခြားတပ်ဖွဲ့ဝင်10ဦးလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။တာဝန်ရှိသူတွေကိုဥပဒေအရအများဆုံးအရေးယူဆောင်ရွက်ပေးဖို့အတွင်းရေးမှူးချုပ်ဘန်ကီမွန်ကတောင်းဆိုကြောင်းပြောခွင့်ရကတဆင့်ပြောကြားလိုက်ပါတယ်။လာမယ့်အောက်တိုဘာလမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့ဘူအာဖရိကနိုင်ငံအတွင်းအရသာပြည်သူတွေကိုကာကွယ်စောင့်ရှောက်ဖို့နဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတွေမှာအထောက်အကူပြုစေဖို့အတွက် Africa Tamaga Tangani, Glotamaga Ninja Sound Taporiga, Lungare Tin Nibaga, Town Lepion you like that Pipari.
Nigeria Nanga Shim Yao Baima Boko Hara Islamic Situari Pansi Tatu Lutia Kunese She Urogo Nigeria Sitaka Kitin Lai Bare Lulare Turidema Kleting Etiata U Amutami Chasa Kone Upa Shibiro Janari Garo Mutari Pitelu Sitap Yogunya Bogo Pomuchi Tuka Gusoga Deningni now by Map Yobari. Nigeria Litaka Situarigo Nene I get the Lu Sisin Yellow Nide Titane Kilometa Nase Kwama Shide Pita Yuaga Situari Yang. ကာကွယ်နေတဲ့ជីတက်ဖွဲ့ကိုလည်းကူညီနိုင်ခဲ့ပါတယ်တိုက်ပွဲတွေဘဲချင်းကစခဲ့တယ်လဲဆိုတာကိုတော့တနင်္ဂနွေနေ့ထုတ်ပြန်ချက်မှာအသေးစိတ်ထုတ်ဖော်ပြောဆိုရမှာရှိပါဘူးပြီးခဲ့တဲ့သတင်းပတ်တုန်းကလည်းလူ82ဦးကိုစစ်တပ်ကကယ်တင်နိုင်ခဲ့ပါတယ်ရှင်
VOA American တန် ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့ ဖ្លိုင်းဒိုမီတာ 24 kHz 12395 ဖ្លိုင်းဒိုမီတာ 25 kHz 11965 ဖ្លိုင်းဒိုမီတာ 32 kHz 93239 ဖ្លိုင်းဒိုမီတာ 51 kHz 5885 စနီတနင်္ဂနွေမှာ ဖ្លိုင်းလိုက်မီတာ 190 kHz 1905 ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
American Tanga, the Renew Select in Yapinira Wakna. The Manningana Mote Tanzoa, Yoton Yagani, Yiji, Mibio Murijan, this song to is a child termination to Abilu, Lumu, and Kazene, Pianania Chatai, Wunjitanaga, Vio, Piovare, Dine Bine, Selegu, and Setakuma, Yibiran Kania, beat this song to Uye to Hale, Potula Nenello, Glotamagaga, Ledri Pitabare, Kamanje, Lubong, Natinla Oti, Shinere, Yibido Caderego, Yiba Okuni, the Pinabo, Suan, Yapeka, Lubong Taunechi, Chosa Nijabime, Laman Seto, Yaka Kerijan, Okuni, Kezeye, Longani, Makacho, Niarelo, Sobare, Ditanganigaro, Yichimi, and Yene Patello, Anabenibeka, Chotin, Tipira, Mashigadlo, the Bawa B and the Edo, Chotin Pisimuri, Anira Jangle, Yibi Hitango, Pubi Kangajare, Lupiojabare, Asuagaro, Yibi Dan, Sozon, Kanzaniare, Chimpine, Yakampine, Gandine, Maguitan de Tajirigo, the Bama B and the Chayo de Titari, Pika, the Rimpatama, Ginagadlo, Tama Utinsing, Ale, Yibitin, Titarigo, Toya, Tishu, Gabare, and any Muta Democracy, a poet joke, Okata, Don Sansuji Hale, Tiginima, Yibit and Kanyara, Bogumu, Toya, Tishu, Gabare, the daughter in young American Tayunga, Lemmaning, and Toma Yibitin, Pituri, a dress, Simacompia, Jone, Yibijan Pesi, Social Mupamana, Tishin and Mu, Luaturi, and Kuni, and Mianzon Pin, and Kuni, Song, and Bita Majang, Jinja Jetopi, and Josu Tabare. Tignimaro Chinimi has a kind dine Taji Moya Myoma, so in ye mate, Libby Guejo, T. Yoshinibi, Ningazer, Duma, Amizon Picarello Subare.
Tanangalo Niva, Shibira, Kanyara, Tao, Lame, Nuimbala, Juica, Bue, Luto, Gusele, Missin, Tinduimbo, Tamatare, now so Yegu, Pirazo, Juica, Bue, Commission, at the Dinderbat Tattoo, be like Bare. ကိုယ်စားလှယ်လောက်အမည်စင်းတင်သွင်းမှုတွေကိုအောက်ကလ၈ရက်နေ့အထိရက်ထပ်တိုးလိုက်တယ်လို့အမည်စင်းရုပ်သိမ်းရက်ကိုအောက်ကလ၁၇ရက်နေ့အထိနဲ့ကိုယ်စားလှယ်လောက်အမည်စင်းတင်သွင်းလာစီစဉ်မဲ့ရက်ကိုအောက်ကလ၁၈ရက်က၂၇ရက်နေ့အထိအသီးသီးတိုးပြလိုက်တာဖြစ်ပါတယ်ကိုယ်စားလှယ်လောက်အမည်စင်းတင်သွင်းပြီးရက်ပေါင်း၉၀အတွင်းကျင်းပဖို့သတ်မှတ်ထားတဲ့ရွေးကောက်ပွဲရက်ကိုရွှေ့ဆိုင်းမ ပြေးဖြစ်ပါတယ်ရှင
်ကမ္ဘာအကစားသမားတချို့တမ်းမြစ်ဆေးသုံးဆွဲပြီးပြန်ပွဲမှာအနေရခဲ့တာတွေဆယ်စုနှစ်တစုကြာရှိခဲ့တယ်ဆိုတော့မကောင်းသတင်းဖော်ပြချက်တွေနဲ့ပတ်သက်လို့အဲ့လိုပြောဆိုမှုတွေဟာအခြေအမြစ်မရှိဘူးဆိုပြီးကမ္ဘာတမ်းမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီ WADA ကအတည်ပြုပြောဆိုမနိုင်သေးသေးဒီအားသမားတွေကိုအပြစ်ရှိသူတွေအဖြစ်မတတ်မသင့်ဘူးလို့နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌကအလေးနဲ့ပြောဆိုလိုက်ပါတယ်ဒီကိစ္စစုံစမ်းစစ်ဆေးမှုတွေကိုစစ်ဆေးတင်ကြအောင်လုပ်ဖို့ကမ္ဘာလုံးဆိုင်ရာအားကစားအဖွဲ့အစည်းတွေကလည်းတောင်းဆိုထားပါတယ်တင်းငွေတွေနေ့ကထွက်လာတဲ့သတင်းတွေမှာတော့2000ခုနှစ်နဲ့2012ခုနှစ်အကြားအိုလံပစ်ပြိုင်ပွဲတွေနဲ့ကမ္ဘာချန်ပီယံရွေးပွဲတွေမှာရွှေတံဆိပ်55ခုအပါအဝင်စုတံဆိပ်146ခုကိုတမျက်စေးသုံးဆွဲခဲ့တယ်လို့တန်တရားရှိသူတွေကအနံ့ရခဲ့တဲ့အကြောင်းဖော်ပြထားပါတယ်နိုင်ငံတကာအိုလံပစ်ကော်မတီ OIC အနေနဲ့ဒီလိုကိစ္စမျိုးကိုလုံးဝလက်မခံတဲ့သူ့ရဲ့မူကိုဆက်လက်ပြီးတော့ကင်ဆယ်ပြီးတန်ရှင်းတဲ့အကြမ်းသမားတွေကိုကာကွယ်ပေးတော့မှာဖြစ်တယ်လို့ IOC ဥက္ကဋ္ဌ Thomas Beck ကမလေးရှားနိုင်ငံ Kuala Lumpur မြို့မှာသတင်းတောက်တွေကိုပြောပါတယ်
။ Green နိုင်ငံမှာသတင်းငါးဖက်အတွင်ပထမဆုံးအချိန်ဖြစ်တဲ့အေသင်အစုရှယ်ယာဈေးအဖွင့်တင်းလာနေမှာရှယ်ယာဈေးနှုန်းတွေတိတိတသားထိုးချသွားပါတယ်။အစုရှယ်ယာအယောင်းဝယ်စဖွင့်ချိန်မှာ23ရာခိုင်နှုန်းထိအရှုံးပြခဲ့ပေမဲ့ဈေးဖွင့်ပြီး2နာရီလောက်အကြာမှာတော့ဈေးနှုန်းငယ်ပြန်လည်ဥမော်လာပြီး16ရာခိုင်နှုန်းလောက်ပဲအရှုံးပြတယ်လို့ဈေးကွက်အညွန်ကိန်းတို့ကဖော်ပြကြပါတယ်ရှင်။တင်လာနေညာထိတ်တန်းရောက်တဲ့တဲ့တွေကိုကိုစောဝင်းလိုက်နဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ။ခုတော့မြန်မာနိုင်ငံဆိုင်ရာတင်ဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။မြန်မာပြည်သူ2သိန်းကျော်ရေးပေးတွင်နေပြီး46ဦးတို့ကလည်းသေဆုံးခဲ့ရတယ်လို့မြန်မာအစိုးရနဲ့ကုလသမဂ္ဂတို့ကပြောဆိုလိုက်ပါတယ်။ရေးပေးတွင်နေတဲ့ပြည်နယ်နဲ့တိုင်း12ခုတို့ထဲက4ခုကိုအစိုးရကအရေးပေါ်အခြေအနေကြေညာပြီးအစိုးရအပါအဝင်အဖွဲ့အစည်းတွေကတနိုင်တစ်ပိုင်းရေးပေးကယ်ဆယ်ရေးလုပ်နေပေမဲ့ရေးကြီးမှုကြောင့်လမ်းပန်းဆက်သွယ်ရေးပြတ်တောက်တာကြောင့်ဘေးတွေရာဒေသအားလုံးကိုရောက်ဖို့အခက်အခဲဖြစ်နေကြဆဲပါ။ရေးပေးကူညီရေးလိုအပ်တဲ့စာနာရိတ်ခအပြေအဝရဖို့အတွက်ဒေါ်လာတန်20လိုအပ်တယ်လို့လည်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ရေးပေးကယ်ဆယ်ရေးအစိုးရဘက်ကဘလောက်ချုံငုံလို့ဆောင်နိုင်တယ်လဲဆိုတာကိုတော့မသိငေထိုက်ကစူးစီးတင်ပြထားပါရယ်။ပြည်နယ်နဲ့တိုင်းဒေသကြီး12ခုတို့မှာရေပေးတင်တာကြောင့်လူပေါင်း46ဦးသေဆုံးခဲ့ရပြီဖြစ်တယ်လို့ဒေသတစ်ခုလုံးရေလွှမ်းမိုးသွားတာကြောင့်ရေပေးတွင်နေရတဲ့ဒေသတွေရဲ့အောက်ခြေသတင်းတွေရဖို့လည်းခက်ခဲနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်ခိုင်ကပြောပါတယ
်။အတိအကျောက်ကနောက်ဆုံးတင်ရင်အရာက46ရောက်ရှိတော့တွားရိုင်းနဲ့ကန့်သက်ချက်ရှိတော့ဒီကရေပြင်ကတပြင်းလုံးဖြစ်သွားတော့ဒီကတပြင်းလုံးဖြစ်သွားတဲ့အခါကျတော့တွားလိုက်ကန့်သက်ချက်ဖြစ်သွားတော့တွားလိုက်ကန့်သက်ချက်ဖြစ်သွားတဲ့အတွက်ကြောင့်မလို့လည်းတတ်တော့တောက်ပါလာနေနဲ့အဆင်မပြေဖြစ်တော့တင်းရောက်လို့လည်းနည်းနည်းခက်သွားတော့ပေါ့
စကိုင်းတိုင်းတစ်ခုထဲမှာတင်ရေပေးတွေ့သူတသိန်းကျော်ရှိနေပြီးအများစုကိုလည်းအစိုးရအပါအဝင်အဖွဲ့အစည်းပေါင်းစုံကကူညီကယ်ဆယ်ရေးလုပ်နေပေမဲ့အကူအညီတွေကတော့မလုံမလောက်ဖြစ်နေသေးပါအစိုးရဘက်ကအပူတပြင်းကယ်ဆယ်ရေးလှုပ်ဆောင်နေရတဲ့အခြေအနေကိုလည်းဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်ခိုင်ကအခုလိုပြောပါတယ
်ဟုတ်တယ်တော့မှကျွန်တော်တို့အပွင့်ပြူပေါ့အပွင့်ပြူစေတုပ်တွေအစလင်း POQ ကအဲ့မှာကျွန်တော်တို့ရေတဲတဲ့နဲ့လူ18000လောက်ကျော်လောက်ဖြစ်တာကလေးကတော့ကလေးကတော့နည်းနည်းကျော်လာပြီပေါ့ဗျာကလေးကကြတော့ကျွန်တော်ဘယ်လောက်ရှိတယ်ကလေးက9000ကျော်လောက်10000လောက်ရှိတယ်စကိုင်းတိုင်းတစ်ခုလုံးဆိုတော့တသိန်းကျော်တယ်စကိုင်းတိုင်းအခုတော့စိုးစိုးပိုင်းမင်းကင်းလို့ကမ်းဘလူးလို့ကျွန်တော်တို့ကတော့နည်းနည်းဟိုနည်းနည်းလေးဟိုကျသွားပြီပေါ့ပြီးခဲ့တဲ့တစ်လုံးမှာတော့ကလေးပေါ့ဗျာကလေးရဲ့ပွင့်ကျူတယ်မနေ့ကတော့ကြတော့ကျွန်တော်တို့နှစ်ပေါ့ညောင်ဦးဘက်မှာညောင်ကမနေ့ကတော့ကျွန်တော်ခုနကပေါ့အဲ့တော့သူ၄00ကျော်ပေါ့လူလူရ1600ကျော်ပေါ့နောက်တစ်ခါညညအင်တော်စုက582လူရ1300ကျော်ပေါ့အဲ့ဒါတော့ပွင့်ပြူရယ်ကလေးကစိုးစိုးပိုင်းရောနော်ကလေးကနည်းနည်းစောတယ်ကလေးပြီးတော့ပွင့်ပြူပွင့်ပြူပြီးတော့မှကျွန်တော်တို့ညောင်ဦးပြီးတော့မှခုနညင်းချပေါ့ဒါတတလို့ပေါ့ဒါမဲ့အရင်နေရာတွေကလည်းကျွန်တော်လက်လွတ်လို့မရသေးဘူး
ပြည်နယ်နဲ့တိုင်းဒေသကြီး12ခုတို့မှာရေပေးတွေ့ပြီးသတင်းဖတ်တွေကြားလာပြီးတဲ့နောက်မှာတော့အစိုးရကပြီးခဲ့တဲ့သတင်းဖတ်တုန်းကပဲချင်းရခိုင်မကွေးနဲ့စကိုင်းတိုင်းတို့ကိုအရေးပေါ်ဒေသတွေအဖြစ်ကြေညာပြီးကုလသမဂ္ဂထံအကူအညီပေးဖို့ကိုလည်းမြန်မာအစိုးရဘက်ကတရားဝင်အကူအညီတောင်းခံခဲ့တာပါဒီအကူအညီတောင်းခံချက်ကြောင့်ပဲကုလစားနပ်ရိက္ခာအဖွဲ့ WFP ကပဲခူးကချင်းချင်းမကွေးမွန်ရခိုင်နဲ့စကိုင်းတိုင်းတို့ကရေပေးတင်သူတသိန်းခွဲတို့ကိုအရေးပေါ်တုံ့ပြန်ကယ်ဆယ်ရေးဆောင်ရွက်နေတယ်လို့လဲ WFP ကဩဂုတ်လ3ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုထားပါတယ်။အရာဝတီတိုင်းပဲခူးမကွေးချင်းကချင်းကရင်မန္တလေးမကွေးမွန်ရခိုင်စကိုင်းရှမ်းနဲ့ရန်ကုန်တိုင်းနဲ့ပြည်နယ်12ခုတို့မှာတည်င်းဘတ်တွေနဲ့ချီပြီးရေကြီးရေရှမ်းမှုတွေမြေပြိုတာတွေကြောင့်လူပေါင်း2သိန်းကျော်တို့ဘေးသင့်နေကြတယ်လို့လဲကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပြောဆိုထားပါတယ်။မနေ့ဩဂုတ်လ2ရက်နေ့ကစလို့ WFP ကရေဘေးသင့်သူတွေကိုစားနပ်ရိက္ခာထောက်ပံ့ပေးနေပြီးရေဘေးသင့်သူတွေကိုဒီနှစ်ကုန်အထိစားနပ်ရိက္ခာထောက်ပံ့ဖို့အမေရိကန်ဒေါ်လာတန်20လိုအပ်မယ်လို့လဲစော်ဩထားပါတယ်။ WFP ကထောက်ပံ့ပေးတဲ့စားနပ်ရိက္ခာတွေကိုတော့တက်မတော်ရဟတ်ယင်လေယင်တွေနဲ့မြန်မာပုတ်ကလေးကလေချောင်းလိုင်း3ခုတို့ကတည်ယူပို့ဆောင်ပေးနေပြီး WFP နဲ့အကူအညီပေးရေးမိတ်ဖွဲ့အဖွဲ့အစည်းတွေရဲ့စားနပ်ရိက္ခာအကူအညီတွေကိုတက်မတော်ဘက်ကတည်ယူပို့ဆောင်ပေးခြင်းသာဖြစ်တယ်လို့လဲ WFP ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။လက်ရှိမှာတော့ပဲခူးတိုင်းအတွင်းကရေပေးတင်သူ13000 ချင်းပြည်နယ်တွင်ကလူပေါင်း 4,900 ကချင်းပြည်နယ်တွေက 4,800 မကွေးတိုင်းတွေကရေပေးသင့်သူ 28,900 မွန်ပြည်နယ်မှာ 4,500 ရခိုင်ပြည်နယ်မှာ 3,400 စကိုင်းတိုင်းအတွင်းမှာ 9,800 တို့အတွက်စားနပ်ရိတ်ခါတွေကိုဩဂုတ်လ2ရက်နေ့ကစလို့ဖြန့်ဝေပေးနေပါတယ်လို့လည်း WFP ကဩဂုတ်လ3ရက်နေ့ထုတ်အစီရင်ခံစာမှာပြောဆိုထားပါတယ်ရှင်
မတင်ကြီးထိုက်ပါရှင် VOA ကလည်းတင်းလာနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ချင်းပြည်နယ်ဘက်ကသတင်းဖက်အလက်ပေးပါဦးမယ်အဆက်မပြတ်ရွာသွန်းခဲ့တဲ့မိုးကြီးရေရှမ်းခဲ့ပြီးလမ်းပန်းဆက်သွယ်ရေးပြတ်တောက်မှုကြောင့်ကုန်စည်စီးဆင်းမှုရပ်တန့်သွားခဲ့တဲ့ချင်းပြည်နယ်ဟာခါမြို့မှာဆိုရင်စားနပ်ရိတ်ခါပြတ်လတ်မဲ့အခြေအနေနဲ့တွေ့ကြုံနေရတယ်လို့ဒေသခံတွေကပြောပါရယ်ရေတိုက်စားမြေပြိုမှုကြောင့်အိုးအိမ်ပျက်စီးခဲ့တဲ့ဒုက္ခသည်တွေကိုကယ်ဆယ်ရေးစခန်းတွေမှာနေရာချထားပေးတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကနေအကူအညီပေးဆောင်နေပြီးပြန်လည်နေရာချထားရေးအစီအစဉ်တွေကိုလှုံ့ဆော်သွားမယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါရယ်ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါမိုးတဲထန်စွာရွာသွန်းခဲ့လို့ချင်းပြည်နယ်မြို့တော်ဟာကားမြို့မှာမြေပြိုကျမှုကြောင့်လမ်းမဆက်သွေးရေးပြတ်တောက်နေတဲ့အတွက်ဒေသခံတွေစံနှရိတ်ခါပြတ်လတ်မဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဟာကားဒေသခံအမျိုးသားလွှတ်တော်ကူစလဲဦးစတီဗင်ဒါဗိတ်ကအခုလိုပြောပါရယ်
လာနေအကုန်လုံးမြေပြိုတဲ့ခါကျတော့ဘယ်မှကိုဆက်တယ်မရှိဘူးဆိုတော့ဟာကားမှာအကုန်ဒီမောတော့တားကြည့်တယ်စံတဲ့အိတ်ကိုကျွန်တော်တပိန်းနဲ့တော့မဝယ်လို့မရဘူးခုကုန်ဒီစီစဲမောတော့လုံးဝပြတ်ထွက်သွားတယ်ပြတ်သွားပြီဆိုတော့တခြားကြီးလားမရှိဘူး
ဖိခါပြလာမှုပြဿနာကိုယာယီဖြေရှင်းနိုင်ဖို့အတွက်ချင်းပြည်နယ်ဆိုရဖွဲ့ကနေစံအိတ်900ပဲအိတ်90ကူညီထောက်ပံ့ထားခဲ့တယ်လို့လည်းအမျိုးသားလွှတ်တော်ကူစီလဲဦးစတီဗင်တာဗိတ်ကပြောပါတယ်ချင်းပြည်နယ်ဆိုရယုံဆိုင်တဲ့ဟာခါမြို့ကိုဆက်သွယ်ထားတဲ့ဟာခါဖလန်လန်းဟာခါထန်တလန်လန်းနဲ့ဟာခါဂန်ကိုလန်းတွေဟာစူလိုင်လ29ရက်နေ့ကမြေပြိုကျမှုတွေဖြစ်ပွားခဲ့တဲ့နောက်ပိုင်းဟာခါမြို့ကိုကာလန်ဆက်သွယ်ရေးအလုံးပြတ်တောက်ခဲ့လို့ဂုံစီပို့ဆောင်ရေးရပ်တန့်နေတဲ့အချိန်ဒီကြောင့်စန္ဒရိတ်ခါပြတ်လတ်မှုတွေကြုံတွေ့နေရတာပါအခုလိုပြတ်တောက်သွားတဲ့လမ်းတွေကိုပြင်ဆင်သွားနိုင်ဖို့ပြည်နယ်ဆိုရနဲ့ဥတည်စပိုင်းထူးကုမ္ပဏီတို့ကနေပြင်ဆင်သွားဖို့အချိန်ဒီရှိတယ်လို့လည်းဥစတီပင်ဒါဗိတ်ကအခုလိုဆက်ပြောပါတယ်
ကွာသူကမ္ပဏီအုပ်တေစားတော့ပွဲဟဲလိုကပ္ပာမရှိနေရပြတော့ဘလို့ကျွန်တော်ကူညီပေးနိုင်မလဲလမ်းကြီးရောဘလို့ပြင်မလဲသူကမ္ပဏီဘလို့တိုင်းတာချီလမ်းကိုအများဆုံးပြင်နိုင်မလဲဆိုတာကအဓိကဖြစ်တာပဲ
ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနေယနေ့ထိအဆက်မပြတ်ရွာသွန်းတဲ့မိုးတွေကြောင့်မြေပြိုမှုဖြစ်ပွားခဲ့လို့ဟာခါမြို့မှာအင်ယာပြည့်စုံမှုတွေများပြားခဲ့တယ်လို့ဟာခါမြို့ရမိရဖသူဖြစ်သူပူတာဘိတ်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီမှာမြို့ဟောင်းရွက်ဆွက်ရယ်ပြီးတော့ဈေးဟောင်းရယ်ကျပ်ပတ်နှစ်ခုရယ်ဆက်ပြီးတဲ့အိမ်က900လောက်တော့ရှိပါတယ်ကဒီဟာကမြို့အတွင်းဆိုတော့ကျွန်တော်တို့ဒီလိုကမှလုံးလုံးကိုဆက်ပြီးသွားတဲ့အိမ်ကနှလုံးကတော့လုံးဝဟိုသုံးလုံးဆက်သွားတော့ဗောဗျာပြီးတော့ကျွန်တော်တို့ကြောင်ပေါ်မှာဒီဟာကနေတံခေါ်လာတဲ့အဆက်မှာသူအောက်ကနေမြေပြိုတော့အပေါ်ကအိမ်ဖောင်ဒေးရှင်းနဲ့တပင်းခေါလမကျားမှာပြန်ပြူနိုင်တဲ့အချိန်အနေထားရှိတဲ့အိမ်ကတော့ဒီကိစ္စကမှလည်းသူကဒီကိစ္စလုံးကြီးကမြအောင်ချသွားတော့အဲ့ဒါကြီးကလုံးဝဟိုဆက်နေလို့ရမလားမရဘူးလားဆိုတာကြီးကတော့ပြေချာသေးဘူး
အိုးအိမ်ပျက်စီးခဲ့တဲ့ဒေသခံ900ခန့်ဟာကယ်ဆယ်ရေးစခန်းမှာခိုးလုံနေရတယ်လို့ဒီဒုက္ခသည်တွေကိုချင်းမြင့်နယ်ဆိုရဖွဲ့ကနေဥဆောင်ပြီးတော့ဗရာရေးသိမ်းဖွဲ့တွေလူမှုရေးသိမ်းဖွဲ့တွေကနေကူညီဆောင်ရွက်ပေးနေကြတယ်လို့လည်းပူတာပိတ်ကပြောပါတယ်ဒီဒုက္ခသည်တွေအတွက်ချင်းမြင့်နယ်ဆိုရကနေအကူအညီပေးမှုနဲ့ပြန်လည်နေရာချသားပေးမှုအစီအစဉ်ကိုတော့ချင်းမြင့်နယ်ဆိုရဖွဲ့ရဲ့ဝန်ကြီးဥပန်ထောင်းကနေခုလိုပြောပါတယ်
ကျွန်တော်ကတင်းတော့ဒါအကုန်လုံးမပြနိုင်တော့ကြောင်းထူလေးတော့ဒါပြနိုင်ဖို့ကျွန်တော်တို့စူးစမ်းနေပါတယ်။ဘောကတဲ့စခန်းလေး6ခု9ခုလောက်ရှိကျွန်တော်တို့ပြင်ထားပါတယ်။ဒီချေရွက်ပေါ်မျိုးကြီးပါပြောင်းရှိတဲ့ဒီပြောင်းရှိရမယ့်အရေးထားကြီးလည်းရှိတဲ့အတွက်အဲ့ဒီဟာတော့ကျွန်တော်တို့ဘယ်နေရာတင့်တော်မလဲဆိုတဲ့ဟာကိုကျွမ်းကျင်သူဘူမိဗေဒပညာရှင်တွေဂျော်လော်ဂျစ်တွေရအပြန်အမြန်ကိုယူရမဆက်လက်ရမနေရာချထားပြီးဖို့စီမံကောင်းရည်လက်ရှိပါရခင်ဗျာ
ဟာကမြို့နယ်တွင်ရေကြီးမြေပြိုမှုကြောင့်အင်ချီ200လောက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောဆိုနေပေမဲ့လည်းချင်းပြည်နယ်ဆိုရဖွဲ့အနေနဲ့မနေ့ကထိတော့စစ်တမ်းကောက်ယူရမှာအင်ချီ90နီးပါးပျက်စီးခဲ့ကြောင်းတွေ့ရှိထားပြီးအရေးအတွက်ကိုအတည်ပြုနိုင်ဖို့စည်ရင်းဆက်လက်ကောက်ယူသွားမယ်လို့လည်းဝန်ကြီးဥပန်ထောင်းကပြောပါတယ်မိုးဆက်မပြတ်ရွာသွန်းမှုကြောင့်ချင်းမြင့်နယ်အနှံ့မှာတရားစုစုပေါင်း90ခန့်ပြိုကျပျက်စီးခဲ့တယ်လို့လည်းချင်းမြင့်နယ်ဆိုရဖွဲ့ကနေပြောဆိုခဲ့ပါတယ်။အခုလိုနိုင်ငံနှံ့ပြားရေဘေးဒုက္ခတွေ့ကြုံနေရတဲ့အခြေအနေတွေကြောင့်နိုင်ငံတော်ဆိုရအနေနဲ့တနိုင်ငံလုံးမှာအရေးပေါ်အခြေအနေကြီးညာပြီးကယ်ဆယ်ရေးတွေအလင်းမြန်လှုပ်ဆောင်သိမ့်ကြောင်းကိုလည်းမိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကနေသတင်းမီဒီယာကနေတဆင့်တိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ
။နိုင်ကွန်အိမ်ပါရှင်ခုတော့ရေဘေးကယ်ဆယ်ရေးလုပ်ငန်းအခြေအနေတွေဖက်ကြည့်ရအောင်ပါ
မြန်မာနိုင်ငံမှာရှိတဲ့ပြည်နယ်နဲ့တိုင်းဆက်တခုမှာရေကြီးမှုတွေကြုံတွေ့နေရပေမဲ့လို့အစိုးရတာဝန်ရှိသူတွေအနေနဲ့ရေဘေးတင့်သူတွေကိုကယ်ဆယ်ရေးအပိုင်းမှာရောရေဘေးအာဏာရဲ့အချိန်မီသတင်းထုတ်ပြန်မှုအပိုင်းမှာပါအားနည်းမှုတွေရှိနေတယ်လို့အရက်ဖက်လူအဖွဲ့အစည်း Forum ကဝေဖန်လိုက်ပါတယ်အခုနောက်ပိုင်းအလူရှင်တွေနဲ့အစိုးရကကူညီထောက်ပံ့မှုတွေလုပ်နေပေမဲ့လည်းတချို့နေရာတွေမှာလမ်းပန်းဆက်သွယ်မှုခက်ခဲတာကြောင့်အကူအညီတွေလိုအပ်နေဆဲဖြစ်တယ်လို့လည်းဆိုပါရယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်း6ကိုထက်အောင်ကပြောပြပေးမှာပ
ါစကိုင်းတိုင်းပဲခူးတိုင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အပဝင်မြန်မာနိုင်ငံရဲ့ပြည်နယ်နယ်တိုင်းဆက်တစ်ခုမှာလွန်ခဲ့တဲ့နှစ်ပတ်ကြာစပြီးတော့ရေကြီးရေလျှံမှုတွေကြောင့်လူပေါင်းသိန်းနဲ့ချီဒုက္ခကြုံတွေ့ခဲ့ကြရတာပါတချို့နေရာတွေမှာရေကျသွားပေမဲ့လည်းလမ်းပန်းဆက်သွယ်မှုခက်ခဲတဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာအခုရက်ထိအခက်အခဲကြုံတွေ့နေရဆဲဖြစ်တယ်လို့အရက်ဖက်လူဖယ်စီဖိုရန်ကမတ်သိန်းဤဦးကပြောပါရယ်။စကိုင်းတိုင်းကွန်လင်းမြို့ကစပြီးတော့ပြည်နယ်နဲ့တိုင်းတော်တော်များများမှာလွန်ခဲ့တဲ့နှစ်ပတ်လောက်ကစပြီးတော့ရေဘေးတစ်အနေနဲ့ကြုံတွေ့နေရပေမဲ့လည်းအစိုးရအနေနဲ့ဇူလိုင်လ31ရက်နေ့ကြာမှချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့ကိုသဘာဝအနေနဲ့ကြာရောက်တဲ့ဒေသတွေဖြစ်သတ်မှတ်ပေးထားတာပါ။အစိုးရရဲ့ကူညီကယ်ဆယ်မှုတွေနဲ့ရေဘေးအန္တရာယ်သတင်းထုတ်ပြန်မှုတွေမှာနှောင့်နှေးမှုတွေရှိနေတယ်လို့အရက်ဖက်လူအဖွဲ့အစည်းဖိုရန်တာဝန်ရှိသူတွေကဝေဖန်လိုက်ပါတယ
်။ဒီတကယ်ကြီးပြီးတော့နှစ်ပတ်တိတိနောက်ကျပြီးတော့မှလူရေးပေါ်ကျင်ရတယ်။နောက်ရေးပေါ်ကျင်ရတဲ့နေရာကလည်းတကယ်ဖြစ်တဲ့နေရာတွေကျော်နေပြီးမှကျင်ရတယ်ဆိုတော့အစိုးရရဲ့တုံ့ပြန်မှုကအင်မတန်နှောင့်နှေးရတယ်ပြောရတယ်။ပြီးတော့တခါတကယ်လူအချက်နဲ့ကိုက်ယူတဲ့ထောက်ပံ့မှုတွေကိုကျွန်တော်တို့မရနိုင်ပါဘူး။ဥပမာသာလို့တလေးမှာရေဒီဝိုင်းနေတယ်ဆိုတော့ဘာနဲ့မှသွားလို့မရဘူး။ဘေးရင်လမ်းမဲ့ရရဟတ်ရင်ထဲမှာသွားလို့ရတော့မှဆိုချင်တာ။ကျွန်တော်တို့ရဟတ်ရင်သွားလို့မရနိုင်ဘူး။ရှိတဲ့ရဟတ်ရင်ကလည်းပဲဟိုစစ်တပ်မှာပဲရှိတယ်။အခုရကတာတကယ်ကဲရှင်းနေတယ်။အဲ့ဒီရဟတ်ရင်ကိုပေးသုံးလိုက်ရင်တော့အရန်ကောင်းသွားမှာပေါ့နော်။ချင်းချင်းနေလည်းလိုပါပဲ။အစိုးရလုံးခါခါနဲ့မြင်ချက်ပေါ့။တောင်းနေပြီးပြီ။ကျွန်တော်တို့လူတွေတည်တော့မယ်ဆိုတော့ပြည်ရဲ့လုံးလုံးခိုင်ချင်နေရတဲ့အခြေအနေမျိုးပါရှိ။
မနက်ငယ်မြောက်ပိုင်းတေကစီးလာတဲ့ရေတွေကကျွန်တော်တို့အောက်ပိုင်းမှာအခုဆိုရင် AR မှာစတဲ့ချိန်ချောင်းနေပါပြီ။ရန်ကုန်တိုင်းရန်ကုန်မြို့ပဲစပြီးမြို့နယ်တွေမှာချိန်ချောင်းမှုဖြစ်ပါတယ်။အတ္တတွေကိုအရင်တော့တင်ငန်းစာကိုယူထားပြီးတော့ကြိုတင်ပြင်ဆင်မှုတွေအရေးပေါ်လှုပ်ဆောင်မှုတွေစတင်နေအပိုင်းမှာတော့တော်တော်အားနေနေတော့မှာပဲ
။မသိနေဦးနဲ့ကိုအောင်မျိုးမင်းတို့ပြောဆိုသွားခဲ့တာပါ။ရေဘေးတင့်ပြည်သူတွေအတွက်အစိုးရအပါအဝင်အရက်ဖက်လူအဖွဲ့အစည်းတွေကကယ်ဆယ်မှုတွေလုပ်နေတယ်လို့အမှုပညာရှင်တွေနဲ့လူငယ်အတော်များများကလည်းလူစီကားတဲ့နေရာတွေမှာအလှငွေတွေလိုက်လံကောက်ခံနေပါတယ်။ရေဘေးသင့်ဒေသတွေစီတွားရောက်တဲ့ကူညီတဲ့သူတွေအနေနဲ့တချို့နေရာတွေမှာပိတ်ပင်မှုတွေကြုံတွေ့နေရတယ်လို့လမ်းပန်းဆက်သွယ်မှုအခက်အခဲတွေလည်းကြုံတွေ့နေရတယ်လို့မသိနေဦးကဆိုပါတယ်
။ပထမဆုံးအခက်အခဲကတော့ဘယ်မျိုးတွေမှာဘယ်လောက်ကြီးကျော်နေလဲ၊ဘယ်ကားလမ်းတွေပြက်နေ၊ဘယ်ရထားလမ်းတွေပြက်နေပြီဆိုတဲ့ဒီလမ်းပန်းဆက်သွယ်ရေးဆိုင်ကတတိယအချက်နဲ့ရယူအဲ့ဒီကမ်းရှိဘောလက်မဆက်တဲ့ဌာနကလည်းမကြေညာဘူးပေါ့နော်နောက်ထပ်ခဲရကြတော့ပစ္စည်းတွေရတဲ့အခါပေါ့နော်လူရှိမျိုးမျိုးကတည်လိုက်တဲ့အကုန်ထူလိုက်တဲ့ပစ္စည်းတွေကိုတည်သွားတယ်အဲ့တော့မျိုးတွေကိုဖြတ်တဲ့အချိန်ကျတော့မျိုးဝင်မျိုးထွက်ခင်းတွေကနေပြီးတော့ပစ္စည်းမျိုးတွေခွန်ကောက်တယ်ရှိတတိယကတော့သက်ဆိုင်ရာဒေတာကိုရောက်သွားပြီဆိုတဲ့အချိန်မှာဒေတာဖြန့်အနာပိုင်းတွေပေါ့နော်ဌာနဆိုင်ရာတွေကသူပြမပေးဘူးပေါ့ကဲပြမပေးဘူးဆိုတဲ့အခါမှာသူတို့တွေလည်းတော်တော်ညှိနှိုင်းပြောရပါတယ်ဒီကတချို့ဆိုရင်ချင်းချောက်တဲ့ရေးယူမယ်ပေါ့နော
်ရေကြီးမှုများမှုအပါဝင်ဆေးရေရှံမှုတွေကြောင့်လူပေါင်းသိန်းနဲ့ချီရေဘေးအနေကြုံတွေ့နေရပြီးတော့မြေယာဧက၈သိန်းကျော်လောက်ထိခိုက်ပျက်စီးခဲ့တာပါမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတော့ရေဘေးထံကြောင့်အကူအညီလိုအပ်နေတဲ့သူတွေကိုအ мян ဆုံးအကူအညီပေးနိုင်အောင်နဲ့အပြည့်အစုံအတိုင်းတာကိုခံမှန်းနိုင်အောင်အတွက်လူသားချင်းဆိုင်ရာကူညီဆောင်ရွက်နေတဲ့အဖွဲ့တွေနဲ့တန်ယုံကညှိနှိုင်းဆောင်ရွက်နေတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုထက်အောင်တင်ပြသွားတာပါရှင်ခုတစ်ဆက်တဲ့အပြစ်ခတ်ရဆဲရေးအခြေအနေဖက်အလှည့်ပေးပါဦးမယ်။ရွေးကောက်ပွဲမတိုင်မီတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရဆဲရေးစာချုပ်အပြစ်သက်ချုပ်ဆိုနိုင်ဖို့အရေးသမရဦးသိန်းစိန်နဲ့တိုင်းရင်းသားအဖွဲ့၄ဖွဲ့ကတိုင်းရင်းသားကောင်ဆောင်တွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါရယ်။ဒီကနေ့ဆွေးနွေးပွဲဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးအပါအဝင်တိုင်းရင်းသားတွေနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ငြိမ်းချမ်းရေးဆွေးနွေးမှုအတွက်အထောက်အကူဖြစ်စေမယ်လို့လည်းသုံးသပ်မှုတွေရှိနေပါရယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြပေးထားပါရယ်ရှင်။
ဒီကနေ့ဩဂတ်လ3ရက်နေ့တနင်္လာနေ့မှာနေပြည်တော်မှာနိုင်ငံတော်သမ္မတဦးသိန်းစိန်ကတိုင်းရင်းသားအဖွဲ့၄ဖွဲ့ကတိုင်းရင်းသားကောင်ဆောင်တွေနဲ့တွေ့ဆုံခဲ့ကြတာပါပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်မှုတနိုင်ငံလုံးတိုင်းတာနဲ့ပြည်ခတ်ရဆဲရေးစာချုပ်ကိုလာမယ့်2015ရွေးကောက်ပွဲမတိုင်ခင်အပြစ်သက်ချုပ်ဆိုနိုင်မှုအရေးအဓိကဆွေးနွေးခဲ့ကြပါတယ်လို့မြန်မာငြိမ်းချမ်းရေးစင်တာကငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလှမောင်ရွှေကပြောပါတယ
်ဒီနေ့ဒီသမ္မတနဲ့လာပြီးတော့တွေ့တာကဒီတိုင်းသားတွေတက်ကတော့ KNU ဥက္ကဋ္ဌနဲ့အထွေထွေတွေ့မှုနဲ့သူ့ရဲ့အဖွဲ့ဝင်တွေဖြစ်တယ်။နောက်ဒီ KBA ကတော့ဒုတိယဦးစီးချုပ်စ
ဝင်နိုင်တဲ့အပြည့်အစာချုပ်အပိသက်စာချုပ်ချုပ်ဆိုနိုင်ရေးစတဲ့ဆွေးနွေးမှုတွေအတွက်အခုသမရဦးသိန်းစိန်နဲ့တိုင်းရင်းသားအဖွဲ့၄ဘွဲ့ရဲ့တွေ့ဆုံမှုဟာအထောက်အကူဖြစ်စေနိုင်ပါတယ်လို့လည်းဦးလာမောင်ရွှေကသုံးသပ်ပါတယ်
။အများကြီးအထောက်အကူဖြစ်ပါတယ်။ဝင်ငွေမူပေါင်းဆိုင်ရာဆွေးနွေးပွဲတွေဆက်ပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်ဖို့ရုပ်ောက်ပွဲမတန်မီမှာပြည့်ပြည့်အစီအစဉ်နဲ့ဆိုသူတို့လည်းလာပြီးတော့ဒါတွေ့ဆုံပြီးတော့ဒါဆွေးနွေးတာပါဗျာ။ဒါတော်တော်လေးတော့အသုံးဝင်နေရေးကြည့်တယ်လို့ထင်ပါရဲ့ဗျ။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးနောက်တနိုင်ငံလုံးပြည့်ခတ်ရဲ့စေရေးစာချုပ်မှာလက်မှတ်ထိုးမဲ့ပုံကိုယ်တွေနိုင်ငံတကာနဲ့ပြည်တွင်းကပါဝင်လက်မှတ်ထိုးကြမဲ့အသည့်သက်သေးကိစ္စအပါအဝင် NCA အပိသက်လက်မှတ်ရေးထိုးနိုင်မှုအတွက်လာမယ့် August 6 ရက်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစ်စ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့တွေ့ဆုံဆွေးနွေးကြဖို့လည်းရှိနေပါတယ်ရှင်
။မဆုမမရှင်ခုတော့ပထမပိုင်းအဆုံးမသတ်ခင်မှာပြည်တွင်းသတင်းတပုတ်ကိုနောက်ဆုံးတင်ပြပါအောင်မယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yang Hee ရဲ့မြန်မာခရီးစဉ်ပထမနေ့မှာတော့လူအခွင့်အရေးနဲ့အမျိုးသမီးအရေးလှုပ်ရှားဆောင်ရွက်နေသူတွေနဲ့တွေ့ဆုံခဲ့ပြီးအမျိုးသမီးများအပေါ်အကြံဖက်မှုတွေအကြောင်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။လူအခွင့်အရေးနဲ့ပတ်သက်တဲ့အမျိုးသမီးအရေး၊လယ်ယာမြေအရေး၊အလုပ်သမားအရေး၊ကျောင်းသားအရေးစတဲ့အကြောင်းအရာတွေကိုလေ့လာဖို့ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yang Hee Lee ဟာဒီကနေ့မှာတော့အမျိုးသမီးအရေးဆောင်ရွက်တဲ့အရက်ဖတ်လူအဖွဲ့အစည်းတွေကိုရန်ကုန်မြို့ကုလသမဂ္ဂရုံးမှာတွေ့ဆုံခဲ့ပါတယ်။အမျိုးသမီးတွေအပေါ်အကြံဖတ်မှုတွေအကြောင်းဝင်ရောက်ဆွေးနွေးခဲ့တဲ့ညီမြချင်းမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာကိုအောင်မျိုးမင်းကဒီကနေ့ဆွေးနွေးခဲ့တဲ့အကြောင်းတွေကိုအခုလိုပြောပြပါတယ်
။လွတ်တော်မှာဆွေးနွေးပြီးအတည်ပြုခံပြီးဖြစ်နေတဲ့ဒီဥပဒေကြမ်း၄ခုအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့စိုးရိမ်မှုတွေကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့နောက်ထပ်စိန်ခေါ်မှုတွေဒါကိုကျွန်တော်တင်ပြပါရစေ။နောက်တစ်ခုကတော့ကချင်ပြည်နယ်နဲ့လက်နက်ကိုင်ပြည်ပကတွင်မှာရှိတဲ့အမျိုးသမီးမလုံခြုံမှုမရှိတာတွေ။နောက်ဆုံးတစ်ခုကတော့ကျွန်တော်တို့ဒီလက်ရှိမြန်မာပြည်မှာအခုဆိုလို့ရှိရင်ရွေးကောက်ပွဲတွေကျွန်တော်ကျင်းပတော့မယ်။အမျိုးသမီးကိုယ်စားလှယ်တွေနဲ့ရွေးချယ်တင်မြှောက်ပါရစေ။အဲ့တော့အမျိုးသမီးရေးကိုလုပ်တဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေကိုဒါတွေကတော့အမျိုးဘာသာသနာမဆောင်လျှောက်ဘူး။သူတို့ကတော့ဒီအားနဲ့ပတ်သက်မထောက်ခံနေတဲ့အကြောင်းမျိုးတို့သူတို့မဲမပေးပါနဲ့ဆိုတာလုံဆောင်မှုတွေရှိလာပါပြီ။အဲ့တော့အဲ့ဓာတွေကိုကျွန်တော်တို့အသေးစိတ်စောင့်ကြည့်ဖို့ရင်သူတို့ဘောမှာအကြမ်းဖက်မှုတွေမဖြစ်ဖို့အတွက်ကုလသမဂ္ဂအထူးဆောင်တဲ့စစ်ဆေးရေးရရှိနေမျက်စိတောက်မှောက်ပြီးတော့ဓာတွေကိုစောင့်ကြည့်ပြီးတိုက်တွန်းခဲ့ပါတယ်
။လူမှုအနံဦးစီးဌာနကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ကုလသမဂ္ဂလူဦးရေဆိုင်ရာရမုံငွေအဖွဲ့နဲ့ကြားမရေးရဓာတ်နှုန်ကြီးများရေးကွန်ရက်တို့ဦးစီးပြီးနှစ်နှစ်ကြာကြာရေးဆွဲထားတဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုကာကွယ်ခြင်းဆိုင်ရာဥပဒေကိုလည်းအစိုးရဘက်ကပြင်ဆင်မှုတွေရှိခဲ့တဲ့အကြောင်းတင်ပြခဲ့တယ်လို့အရက်ဖက်လူအဖွဲ့အစည်းဖိုရမ်ကမတ်သိမ့်မီဦးကပြောပါတယ်
။ဒီဟာတွေကကျွန်တော်တို့နိုင်ငံကနေပြီးတော့နိုင်ငံတော်ကနေတောင်းရင်ခံထားလိုက်တဲ့စီတော်ဆိုတဲ့ဟာရဲ့နောက်ကုလသမဂ္ဂလုံခြုံရေးဆိုင်ရာဆုံးဖြတ်ချက်အမှတ်1325ရဲ့ဆိုတာကိုတိုက်ရိုက်ဆန့်ကျင်နေတယ်၊ပောက်ပြက်နေတယ်ဆိုတဲ့အကြောင်းတွေကိုလည်းအားလုံးတင်ပြခဲ့ပါမယ်။
တတိယအကြိမ်မြန်မာခရီးစဉ်မှာတော့အမျိုးသမီးအရေးလူအခွင့်အရေးလှုပ်ဆောင်တဲ့အရက်ဖတ်လူအဖွဲ့အစည်းတွေရဲ့လွတ်လပ်မှုနဲ့လုံခြုံမှုအကြောင်းကိုလည်းမစ္စယန်ဟီလီကအလေးပေးပြီးမေးမြန်းခဲ့တယ်လို့ကိုအောင်မျိုးမင်းကပြောပါတယ်။မစ္စယန်ဟီလီဟာဩဂတ်စ်လ6ရက်နေ့နဲ့9ရက်နေ့မှာတော့နေပြည်တော်မှာလွှတ်တော်ဥပဒေချမ်းကော်မတီဝင်အစိုးရအဖွဲ့ဝင်အချို့အပြင်ရွေးကောက်ပွဲကော်မရှင်နဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်။ဩဂတ်စ်လ9ရက်နေ့ထိတွေ့ဆုံဆွေးနွေးမှုတွေပြုလုပ်သွားမယ်အထူးကိုယ်စားလှယ်မစ္စယန်ဟီလီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စုံစမ်းတွေ့ရှိသမျှကိုအောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာအစီရင်ခံတင်ပြမှာဖြစ်ပါတယ်ရှင်
။မတ်တင်ကလေးစူးစီတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေတင်းလာနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေတဆင့်ဝေဖန်အကြံပေးစာတွေပေးပို့လိုတယ်တော်တာရှင်တွေနားဆင်လို့ရတဲ့တည်ခြင်းတွေတောင်းယူလို့ရဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ် 855 ပို့ဟိုစာတိုက်ကြီးရန်ကုန်မြို့ကိုရေးသားပေးပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့ရော Washington DC ကနေလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်။ဒီကနေ့ညနာဆင်ရမယ့်အစီအစဉ်တွေထဲမှာတော့
အသေးကိုပြည်သူဘက်ကိုလက်မှန်ဆန်းမှပြောမယ်။ပြည်သူရဲ့ခမချက်ကိုလည်းဆိုရအောင်မှန်ကန်မှန်ပြောမယ်။အဲ့ဒီနှစ်ခုရဲ့ကြားက
မြတ်တာပေါင်းတရားလေးမြမအစံဝန်ထမ်းဟောင်းသတင်းသမားတွေထဲကတယောက်ဖြစ်တဲ့ဒေါ်ဝင်းမေရဲ့ယုံကြည်ရာကိုသူယုံကြည်ရာအစီအစဉ်မှာကြားရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုလည်းနားဆင်ရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လင်းပါမယ်မြမနိုင်ငံမှာကြက်ငွေတန်ဖိုးတွေကျပြီးဒေါ်လာတန်ဖိုးတွေမြင့်တက်နေတာဟာကမ္ဘာငွေဈေးဈေးကွက်ကြီးတစ်ခုလုံးမှာဒေါ်လာတန်ဖိုးမြင့်တက်နေတာကြောင့်ဖြစ်တဲ့အပြင်မြန်မာနိုင်ငံမှာဝန်ထမ်းလာစာတွေတိုးမြင့်ပေးလိုက်တာနဲ့လူထုအကြားစိုးရိမ်မှုတွေရှိနေတဲ့အတွက်ဖြစ်တယ်လို့စီးပွားရေးတက္ကသိုလ်အငိမ့်စားဒုတိယပါမောက်ခချုပ်ဦးကျော်မင်းထွန်းကပြောပါရယ်မြန်မာနိုင်ငံအတွင်းဒေါ်လာဈေးတက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒုတိယပါမောက်ခချုပ်ဟောင်းဦးကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်
ခုလိုမျိုးဖြစ်သွားတာလပိုင်းနဲ့ချီပြီးတော့တော်တော်လေးကြာသွားတယ်ပေါ့နော်ဆိုအမြဲတမ်းဆန်းဆန်းမဟုတ်ဘဲနဲ့နည်းနည်းလေးအဲ့ဒီဈေးနှုန်းမြင့်တဲ့ကာလမှာနည်းနည်းလေးတန့်နေတဲ့ကာလကနည်းနည်းကြာသွားတော့စီးပွားရေးလုပ်ငန်းတွေကဘယ်လောက်များထိခိုက်နိုင်တယ်လဲအဓိကမြန်မာပြည်ကပို့ကုန်လုပ်ငန်းတွေဘာတွေဟိုအတွင်းကုန်လုပ်ငန်းတွေဘယ်လောက်များထိခိုက်နိုင်တယ်လဲဆရာ
ဒါတော့ဟိုအဲ့လိုဗမာဝေတံမှုကြာလိုက်တဲ့ဟာကဒေါ်လာတံမှုတက်သွားတယ်ဆိုတဲ့ဟာဒီတော့ပြည်ရီနေနဲ့ပြောရင်တော့ပို့ကုန်သမားတွေကကိုပြီးတော့ဟွာပေါ်တော့သူတို့အခွင့်တာတယ်။အဲကြောင့်လဲဆိုတော့ तू ကပို့ဖို့ပို့ဖို့အတွက်လေသူကျွန်တော်တို့ဟွာပေါ်ဈေးလုံးသဘောအရဆိုရင် तू ကဈေးပို့ဖို့နဲ့ပို့နိုင်တာပေါ့။ဒေါ်လာတောင်ဝင်တက်သွားကြရစီနိုင်ငံခြားဝယ်မဲ့လူတွေကဟိုဒေါ်လာနည်းနည်းပဲပြီးပြီးတော့ဘာမှဖြစ်ရှိကိုဝယ်လို့ရတော့ပို့ဖို့နမားတွေအစ်ပို့ဟိုတိုးလာကြ။ဟိုတိုးလာကြဟွာပေါ်အခွင့်အမ်းတွေပေါ့အခွင့်တာတယ်။ပို့ဖို့နမားကတော့ခုနပြောလို့သူတင်းရတာမှာဈေးကြီးရတော့မယ်ဈေးကြီးပြရတော့မှာဒီကောင်သူ့အတွက်ကတော့ဟိုဈေးကြီးပြရမယ်သူ့အတွက်လက်ထိလိုက်တာကိုစီးပွားရေးပဲမဖြစ်ဘူးပေါ့ဒါမဲ့လည်းဒီဘက်ကပြန်ဆိုဆိုစီးပွားရေးဘောကတော့သူ့ဈေးကြီးပြရရင်လည်းဒီကပြန်ရောင်းဈေးကြီးနဲ့ရောင်းပါမယ်ဈေးကြီးနဲ့ပြန်ရောင်းဆိုတော့သူ့အတွက်ကမာဂျင်ကတော့မာဂျင်နည်းနည်းနေပါမယ်နောက်ဆုံးဒီလိုကာလမျိုးလေးကတော့မာဂျင်ကိုနည်းနည်းနည်းနည်းယူချင်ရယူပါမယ်$100ဈေးတက်သွားတဲ့အတွက်ကြောင့်သူတို့နိုင်ငံခြားသိရမယ်ဈေးကုန်ဒီပါလီမှာဈေးတက်သွားမယ်
ဟိုဒေါ်လာဈေးကတက်နေတဲ့အတွက်သူကတွင်းကုန်တန်ဖိုးတွေမြင့်တယ်အဲ့တော့ဗမာပြည်ထဲမှာပြန်ရောက်ကုန်တွေကလည်းပြန်ရောက်တဲ့အခါကျတော့သူတို့ရဲ့ပစ္စည်းတန်ဖိုးတွေကမြင့်ကုန်တယ်နောက်တစ်ဖက်မှာမရှိမနှောင်းဆိုလိုပဲဒီကိစ္စနဲ့ဖြစ်သွားတာလစာတွေတိုးပြည့်တယ်ဆိုတဲ့ကိစ္စဖြစ်သွားတော့အထက်မှာဒီကုန်စည်နှုတ်နေရာလစာတိုးလို့ရှိရင်ထုံးစံတိုင်းလိုက်တက်လေးရှိတော့အခုလည်းလစာတိုးတယ်ဆိုတဲ့သတင်းတွေကြောင့်ဒီဟိုကုန်စည်နှုတ်နေတက်တယ်ကြားတယ်ဆိုတော့ try factor လိုမျိုးပေါ်ဆရာရဲ့ဒေါ်လာဈေးတက်လို့ကုန်ပစ္စည်းတွေတန်ဖိုးတက်တာတကြောင်နောက်လောက်လောကလာစားတွေတက်လာလို့များလာလို့ဒီကုန်စည်နှုတ်တွေတက်တာတကြောင်ဆိုတော့ inflation ကဘယ်လောက်ထိအရန်ကြီးသွားတဲ့ခါကျတော့အခြေခံစားသုံးသူတွေမှာပို့ပြီးတော့အထိနာစရာဖြစ်စေသလားလို့ပါနာ
တာပေါ့ဟုတ်တယ်ပို့ထိကြတာပို့ချက်သေးတာပေါ့ပို့ပြီးတော့တက်တယ်မှာပဲနောက်ပြီးတော့အဲ့ဒီပို့ inflation ဒီဘောဘွားလို့ဒီဘောဘွားလို့ဆိုတဲ့ဒေဝီကငွေတန်ဖိုးကြတာငွေတန်ဖိုးကြတယ်ဆိုတာဟိုကဒေါ်လာနဲ့ကျင်းနိုင်လို့ဒီကဒေါ်လာတန်ဖိုးပူတက်အောင်လုပ်ထုတ်တယ်လို့ဖြစ်တာပေါ့အဲကြောင့်လို့သူကဆက်နေတာပဲလေဝင်းချက်တည်းက
တခုနဲ့တခုချိတ်ဆက်နေတာပေါ့ဆရာနော
်အဲဒေါ်လာတန်ဖိုးတက်လို့ဟလာဟိုကနအစကရေကကုစုလုံးတွေတက်လာတယ် ဒီလိုတက်လာတဲ့အတွက်ကျွန်တော်တို့ကဝင်ကြီးရဖောက်ပွားတယ်ဝင်ကြီးဖောက်ပွားတဲ့အတွက်ဝေတံဘူးကကြာပါတယ်ဝင်များများပြီးမှဟိုအရင်တော့ကတရားပြီးရင်ဒီ120ပြီးမှရတော့မယ်ဆိုတော့ဒီတံဘူးဖောက်ပွားခြင်းကျင်းပြီးဝေတံဘူးကြာလာတာပဲဝေတံဘူးကြာလာကုန်ပစ္စည်းနဲ့ရှင်ကြီးကြာတာ inflation ခေါ်တာဟုတ်အဲ့ရောင်းနေနေရှင်လေဒေါ်လာနဲ့ရှင်လေကြာတာလေအဲ့တော့ဒေါ်လာတက်တယ်ဒေါ်လာနဲ့ရှင်လေဘယ်လိုမျိုးအဲ့လဲတဲ့လုံးဝပို့ပြီးတော့ဘယ်လိုလို့များလာတဲ့အကြောင်းအရယ်အဲ့ဒီဒီလေးဒီဖောင်းမှမူလေပါတာပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဟာကိုရောဘဟုဒီနေရာမှာဘဟုပိုင်းရဲ့ကဏ္ဍရောဆရာဥပမာဆိုလို့ရှိရင်အမေရိကန်နိုင်ငံပဲဆိုကြပါစို့သူဒေါ်လာဈေးတွေအရန်တက်တယ်ဆိုလို့ရှိရင်သူဘဟုဒီဟာပေါ့ဘဟုပိုင်းကနေပြီးတော့သူအတုံးလုံးချတာတော့ဘာလို့လိုမျိုးဥပမာပေါ့အဲ့လိုမျိုးလို့ဟိုဟာပေါ့ဒီဟိုသူပို့ကုန်ကို export ကိုသူကထိခိုက်မှာဆိုတဲ့အတွက်ဟို adjust လုပ်တာတွေရှိတယ်အစိုးရကနေပြီးတော့လိုက်ပြီးတော့ညှိပေးတာတွေရှိတယ်ဘဟုပိုင်းကနေပြီးတော့ဈာဝင်ဒေါ်လ
ာဈေးတက်တဲ့အတွက်ကြောင့်ပို့ကုန်မထိခိုက်ဘူးပို့ကုန်ထိခိုက်တာ
ဟုတ်ကဲ့
ဒီလိုဒီကြတာတချို့နိုင်ငံတွေမှာဆိုတော့တရုတ်တွေပါလို့ဆိုရင်အမေရိကန်တောင်သူတို့ကစမှုချတာလားအဲကြောင့်ဆိုသူတို့ပို့တဲ့ကုန်တွေလည်းများပို့ခြင်းလို့သူတို့ပို့တဲ့ကုန်တွေကဒီနိုင်ငံကြားနိုင်ငံတကာမှာဈေးတက်တာပေါ့ competitive ဖြစ်တယ်လို့ပြောတော့သူများနိုင်ငံရဲ့ပို့ပုံနဲ့ရှင်းလိုက်ရင်ကိုယ့်ပုံကဈေးတက်တာတဲ့ဒီကြောင့်ကိုကဟိုပို့ပြီးတော့ဟိုကြိုင်နေအားများအောင်ဆိုပြီးတော့ကျွန်းနိုင်ငံမှာတမင်တကာဥမာဂျပန်လိုပါလို့ဆိုရင်ဟိုက1980နဲ့45လောက်ချီကိုသူတို့ရဲ့ရန်ကြီးကိုတတော်တော်120လောက်မှာတမင်ကိုတာမှုချရတာအဲ့ဒါကြောင့်အမေရိကန်အဲ့ဒီတော့ဒီချင်းနဲ့ဂျပန်ကိုချင်းရောပြီးတော့မင်းတို့အဲ့လိုမလုပ်နဲ့တာမှုတကယ်တော့ဂျပန်ကပို့ကုန်နဲ့ရန်ပို့နေရတဲ့ကြောင့်သူတို့ရဲ့တာမှုတက်လာတာမှုတက်လာတော့အတက်မခံအောင်တာမှုကိုချတမင်တကာတာမှုချအောင်လုပ်တာအဓိကသူပို့ကုန်ကြီးကိုအဲ့နော်ပို့ကြလို့
ဟုတ်တယ်
ပြောသူပါလို့ဆိုလဲအခုနောက်ပိုင်းမှာအဲ့လိုတမင်တကာကိုကြည့်ရဘူးကြီး policy မှာဟိုသူကငွေတန်ဖိုးနှိမ့်ထားတာပေါ့ဒီတန်ဖိုးနှိမ့်ထားတာပေါ့
ဟုတ်ကဲ့အတခုကဗမာပြည်လိုဒီဟွာပေါ့သွင်းကုန်ပေါ့အများကြီးအာကိုမီခိုအာကိုနေရတဲ့ဒီတိုင်းပြည်မှာကြတော့ဒီဒေါ်လာဈေးတက်သွားတဲ့ခါကျတော့သူဟွာသွင်းကုန်ကအရန်ဈေးတွေမြင်တော့လူလူကြားထဲမှာကြောက်စိတ်တွေဝင်လာတဲ့ကြောက်စိတ်တွေကြီးလာပြီးတော့အဲ့လိုမျိုးဟောပေါ့ဒိုမီနိုအဖက်ပေါ့ဆရာတင်ကဲစင်ကဲနောက်ဆက်တွဲဆိုးကျိုးတွေထပ်ပေါ်လာတော့ဒီဟာရောထင်းချုံနိုင်မို့လူလူကြားထဲမှာဖြစ်နေတဲ့ဒီကြောက်စိတ်ကိုထင်းချုံနိုင်မို့ကောအစိုးရကန္တာတို့ဒီဟောပေါ့ဘ ਹੁ ပန်ရဲ့ကန္တာတို့မှာဘ ਹੁ ပန်တို့အနေနဲ့ဘာတွေများလုပ်ပေးနိုင်တာရှိလဲဆရာ
အခုဟောလေတစ်ဖက်ကဘာဖြစ်လဲဆိုခုနကကျွန်တော်တို့ဘ ਹੁ ပန်ရဲ့စီးပွားကူတန်းရဲ့ဟိုကူတန်းရောင်းရေးပေါ့နော်စီးပွားကူတန်းရဲ့နောက်တစ်ခါဒီဘက်ကထိပ်ပေါ်ထိပ်နေပတ်တဲ့ Ministry of Commerce ထိပ်ကြည့်ရှင်ကဘာသာရေးဝင်ကြီးရဲ့အဲ့ဒါစီမံရေးဝင်ကြီးရဲ့စီးပွားရေးနဲ့ဆိုင်တဲ့ဝင်ကြီးတွေရဲ့သူတို့ဒီဒါရီရလည်းအဲဒါအခုသူတို့ဟိုပြီးခဲ့တဲ့ဟိုအဲစုဆိုပြီးတော့ဘူကမှာတိုင်ရအဘာတွေလုပ်မလဲနောက်ပြောခဏဆိုသူတို့ကိုလည်းဟိုအတက်နိုင်တယ်များဒီဒီရားနေလည်းသူတို့ထုတ်ပြန်ပြီးတော့သူတို့တွေလုပ်နေကြတယ်ဒီလိုဆိုတာအဲ့ဒါဒီလည်းတရင်းနေလည်းထုတ်ပြန်ပြီးတော့လုပ်နေရဲ့ဒီကလည်းကျွန်တော်တို့ဒီပုံမှန်အမေရိကဘာကွန်ဗင်းရှင်းနဲ့ပေါ့နော်ရိုးရလုံနေကြဒီမော်နတီတူးစီပေါ့လက်နက်တွေပေါ့အဲ့ဒါကြီးလေဒီဘက်ကလုံနေရပဲအဲ့တော့ဘယ်အဖြစ်ခံမလဲသဘောကအဖြစ်ရှိခြင်းဘူးပေါ့သူတို့လည်းခုနဒါကြီးကဟိုချိန်ရမရအခုတော့ကျွန်တော်စောစောပိုင်းကပြောနေရောအခုအနေပိုင်းနွားပြီးနေပိုင်းမှာဒီစကိုင်းတိုင်းမှာရေကြီးကြီးနေတယ်ဆယ်ကြီးကအခုကရေကြီးတော်တော်ပြည့်နေတယ်အဲ့ဒါကြီးကအဖြစ်ရှိခြင်းဘူးပေါ့ဒါပေမဲ့ဒါဘာလို့ကြီးကနွားလို့နေရ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုဖြည့်ပေးတာ
ဟုတ
်ကုစောဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရရှင်ခုတော့မနေ့ဖြန်ည9နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်တော်ရရှင်များရှင်မြန်မာနိုင်ငံအတွင်းကနေရာဒေသအတော်များများမှာအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အထိဆိုးဝါးစွာကြုံတွေ့ခဲ့ရတဲ့ရေဘေးဒုက္ခကိုသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းအသီးသီးကကင်တွယ်ဖြေရှင်းခဲ့ပုံနဲ့ပတ်သက်လို့သောတာရှင်တွေဘယ်လိုသဘောရကြပါသလဲမြန်မာနိုင်ငံမှာမကြာခဏကြုံတွေ့ရလေရှိတဲ့သဘာဝဘေးအန္တရာယ်တွေကိုထိရောက်စွာအချိန်မီကင်တွယ်ဖြေရှင်းနိုင်အောင်ဘယ်လိုကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်ထားသင့်တယ်လဲဆိုတဲ့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က
ဖုန်းနံပါတ်ကတက်နှစ်သုံးညာနှစ်သုံးရှင်းနှစ်ငါးငါးငါးလေးဖြစ်ပြီး first number ကတက်နှစ်သုံးညာနှစ်သုံးရှင်းနှစ်ငါးငါးငါးနှစ်ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလို့တဲ့အကြောင်းအရာတွေကို MP3 file နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်အားလုံးကိုဖိတ်ခေါ်ပါတယ်ရှင်
နောက်ပြညာကိုနိုင်တိုက်လေးလိုက်မှာဆွေးနွေးကြမှာပါပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရယ်ခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလဲပါမဆုမြတ်မုံအစီအစဉ်မီကိုသားညွန်ဦးကကူညီတင်ဆက်ထားပါရယ်ရှင်
ကိုသားညွန်ဦးအီးမေးလ်တွေရှင်းနေတာလားရှင်
ဟုတ်တယ်မဆူမြတ်မို့ကြီးတနေ့တနေ့ဒီအီးမေးလ်တွေရှင်းနေရတာအတော့ကိုအချိန်ကုန်တာအလုံးနဲ့ဆိုင်တဲ့အီးမေးလ်တွေမှားဖြတ်မိမှဆိုလို့တေချာလဲကြည့်ရသေးတယ်အဲ့ဒါတော့ဟုတ်တယ်ကိုသားညွန်ဦးရေရုပ်အီးမေးမှာရောကိုယ့်ရဲ့ကိုယ်ပိုင်ပါဆနယ်အီးမေးအကောင့်မှာပါဘယ်ကနေပုံမှန်မသိတဲ့ဂျန့်အီးမေးတွေတနေ့တနေ့တော်တော်လေးရတာဒီနေ့ဖြတ်လို့ရှိရင်လဲနောက်နေ့နောက်ပုံစံတစ်မ
ား
ID လောကမှာတော့ဒီသတင်းကအတော်လေးစိတ်ဝင်စားစရာသတင်းခုပဲလေမဆင်မမွေနော်တန်လိုမျိုးအင်တာနက်လုံခြုံရေး software တွေထုတ်တဲ့အမေရိကကဒီ Symantec ကုမ္ပဏီကြီးရဲ့အစင်ကစားဆိုတော့သတိမထားလို့မရဘူးမလားသူ့ရဲ့ဒီကွန်ပျူတာနဲ့အင်တာနက်လုံခြုံရေးဆိုင်ရာ security software တွေကိုဒီကဘာလုံးကတုံးကြရတာ security software ဇီးကွက်မှာဆိုရင်လည်းထိတ်တန့်နေရမှာရှိနေတာမဟုတ်လားဗျ
Symantec ရဲ့လုံခြုံရေး software ထည့်ထားတဲ့ computer တွေကိုဒီ NDA ကင်းမကင်းပုံမှန် scan လုပ်ပြီးတော့စစ်ပေးနေတော့ဘယ်လိုမျိုး internet NDA တွေရှိနေသလဲဆိုတာကို Symantec ကအမြဲတမ်း up to date သိနေတယ်ဘလို့ NDA တွေများလာလဲနည်းသွားလဲဆိုတာကိုလည်းလစဉ်အစီရင်ခံစာထုတ်ပေးနေတာဂျွန်လာတုန်းကတော့ဒီအလေးအညာ junk mail spam mail တွေက12နှစ်အတွင်းမှာ50ရာခိုင်နှုန်းအောက်ကိုပထမဆုံးကျသွားတယ်ဆိုတဲ့အစီရင်ခံစာထွက်လာတာပဲ
jang email ရဲ့ NDA ကလည်းမသေးဘူးဗျတချို့မသိတဲ့သူတွေကအဟုတ်မှတ်ပြီးတော့အညာခံခဲ့ရတာတွေကလည်းအများကြီးပဲမြန်မာနိုင်ငံမှာ email တွေစပြီးတော့တုံးလို့ရတဲ့အချိန်တုန်းကဆိုရင်ဒီမြန်မာပြည်ကကျွန်တော်အသိတွေကတော့မှဒီ jang mail တွေကိုအစစ်တင်ပြီးတော့စုံစမ်းခိုင်းတာမျိုးတွေတော့မှကြုံဘူးတယ
်ကုန်ပစ္စည်းတွေကိုထောက်ဝက်လောက်လျှော်ဈေးနဲ့ရမယ်ဆိုတာမျိုးတို့နောက်ပိန်ဈေးတို့အားဈေးတို့ကိုတစ်မျိုးဝယ်လို့ရှိရင်တစ်မျိုးအလကားရမယ်ဆိုတာမျိုးတို့နောက်မိသားစုလိုက်အပန်းဖြေခရီးထွက်လို့ရှိရင်ဒီကလေးတွေအတွက်ကိုပေးစရာမလိုဆိုတာမျိုးလင်ညာပြီးတော့ဒီယုံတဲ့သူတွေစီကနေပတ်စံတွေညာယူလို့ရအောင်လို့မျှားတဲ့ email တွေက junk mail spam mail တွေပဲရှင်အဲ့ဒီလိုမျိုးလင်ညာတဲ့သူတွေကလည်းနော်ခံရတဲ့သူတွေထင်အောင်ထင်မှားဖြစ်အောင်လို့ email တွေကိုတည်တည်ချာချာပုံတွေဘာတွေနဲ့လှုပ်ထားတဲ့တချို့ဆိုရင်တကယ်ကို website အစ်စ်ကပုံတွေရောမှခိုးသုံးထားသေးတာနောက်သူတို့ရဲ့ website အတူ link တွေကိုလည်းထည့်ထားပေးသေးတယ်အဲ့ဒါတွေကိုမသိတဲ့သူတွေကတော့တကယ်အဟုတ်မှတ်ပြီးတော့ခံရတော့တာပဲ
အဆိုးဆုံးကတော့တန်းစုထီကြီးပေါက်နေပါပြီအဲ့ဒါထုတ်ဖို့အတွက်အရင်ငွေဘလောက်သွင်းမှဆိုတာမျိုးညာတဲ့ spam email တွေပဲနောက်ရှိသေးတဲ့ဒီတစ်ဖက်သားတနာစရာမကောင်းကောင်းအောင်ဇာလန်းတွေလုတ်ပြီးတော့အလှငွေတောင်းတဲ့ spam mail တွေလည်းမဆုမြတ်မှုရဲ
့ online သခိုး hacker တွေကအဲ့လိုမျိုး spam mail တွေကိုဒီ email ပေါင်းထောင်ပေါင်းချီစီကိုတခါရဲပို့လိုက်တာယုံတဲ့သူတွေကတော့ခံကြရရှာတာပေါ့အခုတော့အဲ့လိုမျိုးလိန်ညာတဲ့ spam mail မျိုးတွေတော်တော်လေးကျသွားပြီဆိုတော့သတင်းကောင်းပဲ
ထင်အောင်ထင်မှားဖြစ်အောင်ညာတဲ့ email မျိုးတွေတင်မဟုတ်ဘူးကိုယ့်ရဲ့တခြားအရေးကြီးတဲ့ email ID တို့ password တို့ကိုဖော်လို့ရအောင်လို့ virus program တွေထည့်ပြီးတော့မျှားတဲ့ email မျိုးတွေလည်းကျသွားတယ်လို့ Symantec ရဲ့အစီအစဉ်စာထဲမှာပြောထားတယ်။ computer စကားနဲ့ဆိုရင်တော့ phishing လုပ်တယ်လို့ခေါ်တယ်။အဲ့ဒါမျိုးတွေနည်းသွားတဲ့အဓိကအကြောင်းကတော့မတမာနီးတွေလုပ်နေတဲ့ဒီ internet ကွန်ရက်တွေကိုအစိုးရတွေကထိထိရောက်ဖော်ထုတ်ရေးယူလာနိုင်တာကြောင့်လို့ ID ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။
ဒီပညာသတင်းတွေကိုအဓိကဖော်ပြတဲ့ The Verge ဆိုတဲ့ online သတင်း website ကတော့အခုလိုမျိုး spam mail တွေကျသွားတယ်ဆိုတာ Symantec ရဲ့ဒီ software တွေကိုတုံးနေကြသူတွေနဲ့ပဲဆိုင်တဲ့အတွက်ချန်တဲ့ antivirus software တွေတုံးနေကြသူတွေအတွက်အခြေအနေကိုမပြောနိုင်ဘူးလို့တော့ထောက်ပြထားတာပါ spam mail တွေနည်းလာတာနှစ်တော်တော်ကျသွားပြီဆိုတာမှန်ပေမဲ့ဘာကြောင့်နည်းသွားသလဲဆိုတဲ့နေရာမှာတော့သက်ဆိုင်ရာကအရေးယူတာနဲ့တည်းမကဘူးဒီ antivirus software တွေကတော်တော်လေးကိုထဲထဲဝင်ဝင်မလိုလားတဲ့ email တွေကိုရှင်းပေးနေတာကြောင့်လဲပါတယ်လို့ပြောထားပါတယ်
ကိုမလိုချင်မင်းနဲ့ရောက်ရောက်လာတဲ့ spam mail နောက် junk mail တွေနှဲသွားလို့ကွန်ပျူတာအင်တာနက်လုံခြုံရေးပိုရှိလာပြီလို့တော့သတ်မှတ်လို့မရသေးတာကိုလည်းသတိပြုစေချင်တယ်ဗျ။ Symantec ရဲ့ဒီအင်တာနက်လုံခြုံရေးဆိုင်ရာသုံးသပ်သူ Ben Neroni ကဘာပြောထားလဲဆိုတော့ online တခိုး hacker တွေကကိုယ့်ရဲ့အချက်လက်တွေခိုးယူနိုင်မှုအတွက်ဒီအလင်းညာ email တွေတုံးတာကနေတခြားနည်းလမ်းတွေကိုတုံးလာကြတယ်လို့သတိပေးထားသေးတယ်မဟုတ်လားမဆွေမြမုံရဲ့
အဲ့ဒါဟုတ်တယ်ရှင်ဒီကွန်ပျူတာတွေတဲကိုခိုးဝင်ကိုယ့်စရာအချက်လက်တွေကိုကိုမသိအောင်ခိုးယူပြီးတော့ hacker တွေစီကိုပြန်ပို့ပေးနေတဲ့ virus program software အမျိုးအစားတွေကပိုတော့များလာတယ်တဲ့ကွန်ပျူတာစကားနဲ့ဆိုရင်တော့ malware တွေပေါ့ malware တွေကကွန်ပျူတာစနစ်ကိုထိခိုက်နိုင်တဲ့ virus ပုံစံမျိုးလည်းဖြစ်နိုင်တယ်ကိုယ့်ရဲ့ online ID တို့ password တို့ကိုခိုးယူနိုင်တဲ့ keylogger program အနေနဲ့လည်းဖြစ်နိုင်တယ် တော်ရုံ antivirus software တွေကိုရှောင်နိုင်တဲ့ worm လို့ trojan လို့ပုံစံမျိုးလည်းဖြစ်နိုင်တယ်။အဓိကတော့ဒီ internet ချိတ်ထားတဲ့ကိုယ့်ရဲ့ computer စနစ်ကိုအန္တရာယ်ပေးနိုင်တဲ့ virus program တွေပေါ့။
အဲ့လိုမျိုးပုံစံမျိုးနဲ့ malware ပေါင်း58တန်းကျော်ကိုဂျွန်လာတလားထဲမှာစမန်သက်ကတွေ့ခဲ့ရတယ်တဲ့။စမန်သက်ကြီးရဲ့အစီအစဉ်အရဆိုရင်တလားကို malware virus program တစ်ပေါင်း10တန်းကျော်လောက်ကို hacker တွေကထွင်းနေပုံရတယ်ဗျ။Antivirus software တွေရှင်းလိုက်သူတို့ကအစ်တစ်ခုထွန်းလိုက်နဲ့လိုက်တန်းပြည်တန်းဆော့သလိုဖြစ်နေမှာပဲ
အဲဒါကြောင့် UK ထုတ် Daily Mail သတင်းစာရဲ့ IT ဆောင်းပါးထဲမှာတော့ hacker တွေဟာတဲ့သူများတွေရဲ့ဒီကိုယ်ရေးအချက်အလက်တွေခိုးနိုင်ဖို့ online ကနေပြီးတော့ပတ်စံတွေခိုးယူနိုင်ဖို့အတွက်ပို့ပြီးတော့အဆင့်မြင့်တဲ့နည်းတွေကိုသုံးပြီးတော့စူးစမ်းလာကြတယ်လို့ရေးထားတယ်ရှင်
း hacker တွေကများသောအဖြစ်ဘယ်လိုလုပ်ကြလဲဆိုတော့ antivirus software တွေဘာတွေနဲ့အသေးချကာကွယ်မထားတဲ့ computer တွေတဲကို malware virus program တွေတွန်းလိုက်ပြီးတော့အဝေးကနေပြီးတော့ထိန်းချုပ်လိုက်တယ်အဲဒီ computer တွေကနေတဆင့်သူက spam mail တွေပို့တာမျိုး phishing လုပ်ပြီးတော့ ID password ခိုးတာမျိုးတွေလုပ်ကြတာဗျ။ hacker တွေထိမ့်ချုပ်ထားတဲ့ computer ကွန်ရက်တွေကိုနိုင်ငံအတော်များများကလည်းလိုက်ရှာပြီးတော့ရှင်းပါတယ်။ဒါပေမဲ့တစ်ဖက်မှာရှင်းလိုက်လို့ရှိရင်နောက်တစ်ဖက်ကနေပြန်ပေါ်လာတာပဲဆိုတော့လုံးဝအနေနဲ့ကင်းသွားအောင်ဘယ်နိုင်ငံမှမလုပ်နိုင်ကြသေးဘူးဗျ
။တရုတ်နဲ့အရှေ့ဥရောပနိုင်ငံတွေမှာတော့ဒီဆေးအတုရောကုန်ပစ္စည်းအတုရောရောင်းတဲ့သူတွေက email တွေကိုအဓိကသုံးညာနေကြသေးပဲလို့ internet လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကပြောကြပါတယ်။တဘောကတော့ဒီလူတွေကိုလှည့်ပြားပြီးတော့လိန်ညာတဲ့ spam mail တွေကိုအဓိကပို့နေကြတော့ဆိုတဲ့သဘောပေါ့ရှင
် Facebook လိုလူမှုကွန်ရက်တွေပေါ်မှာလည်းဒီ hacker ရဲ့အနေကိုသတိထားကြဖို့ TalkTag News ဆိုတဲ့ online နှိပညာသတင်း website မှာဖော်ပြပါရယ် hacker တွေက virus တွေသွင်းထားတဲ့လူများစိတ်ဝင်စားနိုင်မဲ့ video တွေအကြောင်းချက်တွေကိုဖန်တီးလိုက်တယ်အဲ့ဒါတွေကိုမသိရတဲ့သူတွေကသူ့ရဲ့ wall ပေါ်မှာ share လုပ်ပြီးတော့တင်လိုက်တာနဲ့အဲ့ဒီသူစီကအချက်လက်တွေကိုခိုးလို့ရပြီအဲ့ဒီ video မျိုးတွေကိုပဲတစ်ဆင့်ထပ်ပြီးတော့ share ကြလို့ရှိရင် hacker တွေအတွက်ကတော့အကြိုက်ပဲလी
အဲ့ဒါကြောင့်အကောင်းဆုံးကတော့ကိုမသိတဲ့သူတင်ထားတဲ့ဗီဒီယိုတွေဓာတ်ပုံတွေကိုကိုယ့်ရဲ့ wall ပေါ်မှာ share ဖို့မပြောနဲ့သွားတော်မှာဖွင့်မကြည့်တာအကောင်းဆုံးပဲတဲ့။နောက်ကိုယ့်ရဲ့ computer internet လုံခြုံနေဖို့အတွက်က antivirus software program တမျိုးမျိုး computer ရဲ့ twin ပြီးတော့ကာကွယ်ထားဖို့သင့်ပါတယ်။အရေးအကြီးဆုံးကတော့ကိုယ့်ရဲ့ computer လုံခြုံမှုရှိမရှိသိရဖို့ပုံမှန် scan လုပ်ဖို့နဲ့ antivirus software အသစ် update လုပ်ပါလို့အသိပေးလာလို့ရှိရင်အချိန်မဆိုင်မဲနဲ့ချက်ချင်း update လုပ်ကြဖို့အရေးကြီးပါတယ်ရှင်။မဆူမြတ်မွန်စီစဉ်မိကိုသားညို့ကိုညီတင်ဆက်ခဲ့တဲ့ blog ကရေးပြောသမျှစီစဉ်ဖြစ်ပါတယ်။ခုတစ်ခါတော့တက်တန်ရောင်သတင်းလွှာစီစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့ဟောင်ကောင်ကိုရောက်နေတဲ့မီရှယ်ယိုအကြီးအကျယ်မင်္ဂလာဆောင်သွားတဲ့ကိုရီးယားမင်တာဖဲယောင်ဂျွန်းဒီအကြောင်းနဲ့အပါဝင်နိုင်ငံတကာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတက်တန်ရောင်သတင်းလွှာစီစဉ်မှာမှတ်အေးတန်နာကျော်ကတင်ဆက်ထားပါရရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ဟောင်ကောင်ရောက်မစ်ရှယ်ယိုရဲ့ဖျောင်းရုပ်တုတလောကပဲအကြီးအကျယ်မင်္ဂလာဆောင်တဲ့ကိုရီးယားမင်သားဘေးယွန်ဂျွန်းဒီလိုမျိုးကမ္ဘာတစ်လောကထင်ရှားကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းထုတ်ထွက်တာတွေကိုပြောပြပေးသွားပါမယ်ရှင်မလေးရှားမင်းသမီးမစ်ရှယ်ယိုရဲ့အအောင်မြင်ဆုံးပုံရိပ်တစ်ခုဟောင်ကောင်ကိုရောက်ရှိနေပါတယ်သူ့ရဲ့ဖျောင်းရုပ်တုကိုဟောင်ကောင်ကမက်ဒမ်ဒူဆော့ပြတိုင်းမှာဇူလိုင်လ28ရက်နေ့ကစပြီးတော့ပြသထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဟောင်ကောင်ဂျမ်းမာလို့နာမည်ကျော်တဲ့သူတရုတ်ဆောင်တဲ့ဇက်ကောင်ယူရှွန်လင်းခရော့ချင်တိုင်ဂါဟစ်ဒင်းဒရဂွန်ဇက်ကောင်ဟာဖြစ်ပါတယ်။အဲ့ဇက်ကားတွေကတိုင်းသမားယူရှွန်လင်းရဲ့ပုံဖျောင်းရုပ်တုကိုပြသထားတာပါ။သူ့ရဲ့အဲ့ဒီဖျောင်းရုပ်တုဒပုံစံနဲ့တူအောင်ရဖို့အတွက်လန်ဒန်မြို့တော်ကမဒန်တူဆော့ပြတဲ့အဖွဲ့သားတွေနဲ့မစ်ရှယ်ယူကနိနိကကလက်တွဲပြီးတော့လှုပ်ဆောင်ခဲ့ရပါတယ်။သူရဲ့ဖျောင်းရုပ်တုကိုတော့တခြားကိုကံပညာဆွမ်းတဲ့ဇာတ်ကားတွေရိုက်ပြီးတော့ကြော်ကြားတဲ့ Bruce Lee, Donnie Yen နဲ့ Jackie Chan တို့နဲ့ရှင်တွဲပြီးတော့ပြသထားပါတယ
် So happy about it. The first one was 15 years ago and it was for James Bond.
မင်းသမီး Michelle Yeoh ကအဲ့ဒီဇာတ်ရုပ်ကိုသူတိတ်သဘောကျပါတယ်။ပြည့်စစ်တွေလည်းမကြခင်မှာပဲအဲ့ဒီဇာတ်ရုပ်ကိုပြန်ပြီးတော့ကြီးခွင့်ရတော့ပါမယ်လို့ပြောပါတယ်။ Crouching Tiger, Hidden Dragon ဇာတ်ကားအပိုင်းနှစ် The Garden Legend ထွက်ပါလိမ့်မယ်လို့ပြောသွားခဲ့ပါတယ်။ဒီချက်ပို့ပြီးတော့သူကဘာမှတိတ်ပြီးမပြောပြသွားပါဘူး။ဒါမဲ့လည်းပြည်သက်တွေကျေနပ်မှုရစီမဲ့ဇကာပါ။နောက်နှစ်စံပိုင်းထွက်ပါလိမ့်မယ်လို့တော့ပြောသွားပါတယ်။ဒီဇကာမထွက်ခင်မှာတော့ Strike Back ဆိုတဲ့ရုပ်မြင်သံကြားဇာတ်လမ်းတွေမှာ Michelle Yeoh ကိုအားပေးနိုင်ပါတယ်ရှင်။နောက်ထပ်သူ့ရဲ့သတင်းထူးတစ်ခုကတော့အသက်50နှစ်ရှိဖြစ်တဲ့မင်းသမီး Michelle Yeoh ဟာ FIA နိုင်ငံတကာမော်တော်ကားအဖွဲ့အစည်းဥက္ကဋ္ဌ John Todd နဲ့မကြာခင်လပိုင်းတွင်မှလက်ထပ်ကျတော့မှာပဲဖြစ်ပါတယ်။
지내지났을까
ဇူလိုင်လ28ရက်နေ့တနင်္လာနေ့မှာတော့ K-pop ဂီတအဖွဲတစ်ဖွဲဖြစ်တဲ့ Sugar အဖွဲတွေကအဖွဲဝင်ဟောင်းမင်းသမီးဖောက်ဆွန်ကြီးနဲ့လက်ထပ်လိုက်ပါတယ်။ဂျပန်မှာလူကြိုက်များတဲ့ Winter Sonata ရုပ်ရှင်ဇာတ်လမ်းတွေရဲ့မင်းသားဘေးရွန်ကျွန်းနဲ့အဲဒီ Sugar အဖွဲဝင်ဟောင်းမင်းသမီးလေးဖောက်ဆွန်ကြီးတို့2015 February လတွေကချစ်ကြိုက်နေတယ်လို့သူတို့နှစ်ဦးကကိုးစားပြုတဲ့ Key East Entertainment ကပြောပါတယ်။မင်းသားကအသက်40နှစ်ရှိပြီဖြစ်ပြီးတော့မင်းသမီးက29နှစ်ပါသူတို့အသေးကြောင်မင်းသားရဲ့မင်္ဂလာပွဲကိုတော့ဂျပန်ပြည်သက်တွေအများကြီးလာရောက်ပြီးတော့ဆုမွန်တောင်းပေးခဲ့ပါတယ်။
本当の彼が語ってるんですけど、いつの日か真実の愛が僕にま訪れてほしいってこういう。
မင်းသားကသူရဲ့တဲ့ဆောင်းတုံးမှာပြောခဲ့ပူပါတယ်။ကျွန်တော်ဒီနေ့အချက်စိတ်ကိုတွေးလိုက်မယ်ဆိုလို့အဲ့ဒီနေ့ရောက်လာပါစီလို့ဆုတောင်းပေးနေမိတဲ့အကြောင်းကိုတော့ပြည်သက်အန်တီဂျီတယောက်ကပြောပြတာပါ။သူရဲ့နောက်ထပ်ပြိသက်တရားဖြစ်တဲ့သူကတော့
ジュンジュンさんのことを10年以上前から応援してます。今回結婚することができて。
結構アピールが先に来たりで、妻ちゃってみんな、ဇနီးကောင်းလေးနဲ့ပျော်ရွှင်တဲ့ဘဝကိုပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးတာပါ။ဒီမင်းသားဘေးရွံခြင်းကိုတော့လူလက်ပိုင်းအမျိုးသမီးပြိသက်တွေအထူးအားပေးတာဖြစ်ပါလေရှင်။Victoria Secret နာမည်ကျော်အတွင်းရန်ကုမ္ပဏီဟာသူတို့ရဲ့အသစ်ချချော model လေးတွေသူတို့ခေါ် Victoria Secret နာမည်မယ်လေးတွေနဲ့ဇူလိုင်လ28ရက်နေ့ကပရိသတ်ကိုမိတ်ဆက်ပေးခဲ့ပါတယ်။ညိုယော့မြို့က Lucy Car ရဲ့ Times Square မှာပွဲထုတ်တဲ့အခမ်းအနားမှာတော့သူတို့ရဲ့ model အသစ်10ယောက်လုံးကိုတပြိုင်တည်းထုတ်ပြတာဖြစ်ပါတယ်။သူတို့ဆယ်ယောက်ထဲမှာပါတဲ့ Sweden က model Elsa Hoska.
I know everyone's been so nice and
it's been a great day.
We felt so welcomed into the whole Victoria's Secret family, like all the other angels and you know all the new ones, we get along so well.
Victoria's Secret မိသားစုတစ်ခုလုံးအရန်ကိုသဘောကောက်ပါတယ်။အရန်နွေနွေထွေထွေကြိုးစားပါတယ်။ကျွန်တော်တို့အားလုံးလည်းတယောက်နဲ့တယောက်အရန်အဆင်ပြေတယ်လို့ပြောသွားပါတယ်။ Victoria's Secret ကုန်ပစ္စည်းသစ်ဖြစ်တဲ့ Body by Victoria ကုန်ပစ္စည်းတွေကိုလည်းအဲ့ဒီခန်းနာမှာစတင်မိတ်ဆက်ပြီးတော့ model တစ်တွေကိုပွဲထုတ်တာလည်းဖြစ်တဲ့အဲ့ဒီခန်းနာမှာတော့သူတို့ကိုပထမအဦးဆုံးအနေနဲ့မီဒီယာနဲ့စကားပေးပြောတာဖြစ်ပါတယ်။ Times Square မှာတက်ဆင်ထားတဲ့အေယာမရုံမြင့်တန်ကြားဖန်သားပြင်တွေပေါ်မှာလည်းသူတို့ပုံတွေကိုပြသထားတာကြောင့်ကြည့်ရတာပို့ပြီးတော့စိတ်လှုပ်ရှားစရာကောင်းနေပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
ရှင်ရှားကြော်ကြားသူတွေအကြောင်းစူးစီးတင်ဆက်တဲ့မအေးတနာကျော်ရဲ့တက်တန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ဒီတစ်ပတ်မှာတော့1988ခုနှစ်ရှစ်လေလုံးဒီမိုကရေစီအရေးတော်ပုံကြီးမှာသတင်းမှန်ရရှိရေးဒီမိုကရေစီချက်ချင်းပေးဆိုတဲ့တောင်းဆိုချက်နဲ့ဆန္ဒပြခဲ့တဲ့မြမအတန်ဝန်ထမ်းဟောင်းသတင်းသမားတွေထဲကတယောက်ဖြစ်တဲ့ဒေါ်ဝင်းမေကဘာကိုယုံကြည်တယ်လဲဆိုတာပြောပြမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင်။
ရင်လုတ်ခဲ့ရတဲ့အတွက်ဒီတည်င်းဆိုတာကတည်င်းကိုပြည်သူဘက်ကိုလက်မှတ်စမ်းမှပြောမယ် ပြည်သူရဲ့ခမချက်ကိုလည်းဆွေးရအောင်မှန်ကန်မှန်ပြောမယ်။အဲ့ဒီနှစ်ခုရဲ့ကြားကမေတ္တာပေါင်းမှုတရားလေးပေါ့ရှင်တည်တင်းဆိုတာကနော်။အဲ့တော့ဒီအလုပ်ကိုလုပ်ခဲ့ရတာလဲဒီဒီမိုကရေစီတိုက်ပွဲကြီးမှာကျမတို့မြန်မာတန်ဖွဲ့ကအားကျုံမှန်တဲ့လုပ်ခဲ့ရတယ်ကျမတို့တွေစီတန်းလက်လက်တွေအတွက်လည်းဒီပြည်သူတွေအများဆုံးနားလည်သွားတယ်အဲလုံမရဆက်ချင်းခံရသောဝန်ထမ်းများအဲဒီလိုပါရတီကားပြီးတော့ကျမတို့လှည့်လည်ခဲ့ရပါတယ်လှည့်လည်ခဲ့တဲ့ကပြည်သူတွေအကုန်လုံးရိုက်လာတယ်အားပေးကြတယ်တည်မှန်ထုတ်လွှင့်ရေးဒီမိုကရေစီချက်ချင်းပေးဆိုတာကိုလည်းပဲကိုယုံကိုမျိုးတွေကနေပြန်ပြီးချင်းချင်းပြန်ပြီးတော့ဆန္ဒပြခဲ့ကြတယ်ဒါကျမတို့ရဲ့လုပ်ခင်ရခဲ့လို့တော့မဟုတ်လုပ်ခဲ့တဲ့လုပ်ငန်းလေးတွေဖြစ်ပါတယ်ဒါကြောင့်ကျမဒီလုပ်ကိုလုပ်ခဲ့ရဆိုအင်မတန်မှကျေနပ်နှစ်သိမ့်ပါတယ်ဒီတည်တင်းတစ်ခုကိုပေါ့လေအစိုးရကလည်းပဲပြည်သူရဲ့ခံစားချက်ကိုလည်းအစိုးရကိုအမှန်ကန်သိအောင်အစိုးရလည်းပြည်သူတွေသိအောင်ဟိုပြောပြတဲ့တည်တင်းအကြောင်းချက်ကိုလည်းမှန်မှန်ကန်ပြည်သူနဲ့အစိုးရနဲ့ကြားမှာပေါင်းကူလေးတစ်ခုဖြစ်ပါတယ်အဲကြောင့်မို့ဒီလုပ်ငန်းတွေကိုကျမကဟိုဒီတည်င်းလုပ်ငန်းတွေကိုကျမတောင်းဆိုခဲ့တဲ့တည်င်းမှန်ထုတ်လွှင့်ရေးဒီမိုကရေစီချက်ချင်းပေးဆိုတဲ့တောင်းဆိုချက်တွေကကျမအနေနဲ့ဟိုသူလုပ်ခဲ့ရတာကိုအများကြီးစိတ်နဲ့ဝမ်းမြောက်မိပါတယ်နောက်အခုရေကောက်ပွဲမှာရေကောက်ပွဲမြန်မာနိုင်ငံမှာလှုပ်ဆောင်ရမယ်လှုပ်ရမယ်ဆိုတဲ့အခါကျတော့လေပွဲဒီမှာတွေ့ခဲ့တယ်ကျမလူကြီးတွေလူကြီးတွေဆိုတာကကျမအခုအုပ်ချုပ်နေတဲ့လူတွေရောဟို NLD ဒေါ်စန်းစုကြည်ရောတပင်းဖွဲ့တွေရောတခါတခါစုဝေးကြတယ်သူတို့ကတယောက်နဲ့တယောက်မျက်နှာကြည့်ပြုံးပြုံးရှင်နေနေရကျမပြည်သူတယောက်နဲ့အချိန်နှမ်းမိတယ်ဘာဖြစ်လို့လဲဆိုတော့ရန်ဖြစ်နေလို့လည်းမဖြစ်ဘူးလေတိုက်ပီကောင်းအောင်လုပ်ကြတော့မယ်လုပ်ကြတော့မယ်ဆိုတာကိုအားလုံးကသဘောပေါက်ပြီးတော့လုပ်ကြမယ်ဆိုတဲ့တနိဋ္ဌာန်ကြီးချနေတဲ့မျက်နှာမျိုးကြီးလို့ကျမကယူဆတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ကညီညွတ်မှတိုက်ပီရဖြစ်တော့မှာဟုတ်ဆက်လုတ်ထားခဲ့တာတွေကိုဒါတွေကလည်းပြောနေလို့လည်းမဖြစ်တော့ဘူးညီညွတ်ကိုယူပြီးတော့အာကျုံမှန်တဲ့ညီညွတ်ညွတ်ရောက်တော့ယုံကြည်နဲ့လုတ်ကြရင်ဖြင့်ကျမတို့မြန်မာနိုင်ငံတော်ကြီးဟာကျန်တဲ့ဖွံ့ဖြိုးတိုးတက်လာမယ်လို့ကျမထင်မိပါတယ်သူနဲ့သူယုံကြည်ချက်ရှိပြီးတော့ညီညွတ်မယ်ဆိုရင်ညီညွတ်မှုကအများကြီးအရေးကြီးပါတယ်ရှင်ဟုတ်လားဖြစ်ပြီးသားအကြောင်းအရာတွေတွေးနေဖို့လည်းအချိန်မရှိပါဘူးနော်ဟိုညီညွတ်ညွတ်နဲ့တို့နဲ့တို့ကိုယုံကြည်ကြည်မေတ္တာတရားရှိရှိမင်္ဂလာဘုရားလောက်ကြမယ်ဆိုလို့ရှိရင်ကျမတို့ပြည်သူတွေကတိုက်ပြခေါင်းဆောင်ကြီးတွေကဒီလိုလောက်ကြမယ်ဆိုရင်ကျမတို့ပြည်သူတွေကအင်မတန်မှဝန်းပါပြီးတော့ဟိုအကြဖို့လိုရမယ်နေရာနှစ်ချက်ဖို့လိုရလည်းပဲမမောပါဘူးလောက်ကြမှာပါပဲပြည်သူတွေဘက်ကတော့ဒီလိုပဲရှိပါတယ်အဲ့တော့ဒီညီညွတ်မှုယူတော့နည်းနည်းလောက်ကြပါစေဒီယောဂပွဲကြီးအပြီးမှာဟိုညီညွတ်လည်းဖြစ်ကြပါစေဟိုတိုင်းတိုင်းအတန်လေးလည်းမကြပါစေနဲ့ညီမစိတ်ချမ်းသာအဲ့လိုပဲညီမဆုတောင်းမိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ပါရှင်ဒီကနေ့စီစဉ်တွင်မကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင
်အီရန်နဲ့ရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်စတင်အကောင်အထည်ဖော်ခဲ့ရင်ဒေတာရင်းလုံခြုံရေးကိုအထောက်အကူပြုစေမယ်လို့ GCC ပင်လယ်ကွေ့ဒေတာနိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့6နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကသဘောတူကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်မြန်မာနိုင်ငံအနောက်မိုးသက်ထန်စွာရွာသွန်းပြီးရေကြီးမြေပြိုမှုတွေကြောင့်သေဆုံးသူ46ထဲမှနေရှိသွားပြီလို့လူမှုဝန်ထမ်းကစေရေးနဲ့ပြန်လည်ညင်ရာခြားထားရေးဝန်ကြီးဌာနက VOA ကိုပြောပါတယ်တနင်္ဂနွေလုံးနှီးပါရေပေးတံခံရတာကြောင့်လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်လွတ်တော်ကိုယ်စားလှယ်လောက်အမည်စင်းတင်သွင်းဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတပတ်ထပ်တိုးပေးလိုက်ပါတယ်။ကိုယ်စားလှယ်လောက်အမည်စင်းတင်သွင်းမှုတွေကိုအခုလ10ရက်နေ့နောက်ဆုံးထပ်တတ်မှတ်ထားခဲ့ပေမဲ့14ရက်နေ့အထိရက်ထပ်တိုးလိုက်သလိုအမည်စင်းရုပ်သိမ်းရက်ကိုအခုလ18ရက်နေ့အထိနဲ့ကိုယ်စားလှယ်လောက်အမည်စင်းတင်သွင်းလွှာစီစဉ်မဲ့ရက်ကိုအခုလ18ရက်ကနေ28ရက်နေ့အထိအသေးစိတ်တိုးပေးလိုက်တာဖြစ်ပါတယ်။
တဲ့ရင်ချင်းချက်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုကောင်းထက်ပြပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ2532တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.